Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American အတန်ကနေ2023ခုနှစ် February လ26ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အတန်လွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နေပါ
မင်္ဂလာညချမ်းပါရှင်။မနေ့ကမှစတင်တော့မဲ့လူခွင့်ရေးကောင်စီညီလာခံမှာမြမအရေးအစီရင်ခံစာတင်သွင်းဖို့ရှိနေပါတယ်။တခါ52ကြိမ်မြောက်ဒီလူခွင့်ရေးညီလာခံအတွက်ရုရှားနဲ့အီရန်နိုင်ငံတွေကသူတို့ရဲ့ထိတ်တန်းကိုယ်စားလှယ်တွေကိုဆေးလွတ်ထားပါတယ်။အစ္စရေးနဲ့ပါလက်စတိုင်းမှာတော့သက်ဆိုင်ရာကိုယ်စားလှယ်တွေကဂျော်ဒန်နိုင်ငံမှာပြည်ဆုံဆွေးနွေးနေကြပါတယ်ရှင်။ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူနောက်ဆုံးရဒီနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့အတူတင်ဆက်မှာပါရှင
်။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်အထဲမှာတော့ကရင်ပြည်နယ်ဖျားသုံးစုဒေသမှာမနေ့ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်ထိုင်းမြန်မာနိုင်ငံနယ်စပ်အခြေအနေနဲ့ပတ်သက်ပြီ
းအထိုင်းကတော့သူတို့ကတက်ရှင်လောက်တာတော့သူတို့လေးငင်းနေပါလေလာတယ်လို့ထိုင်းဟတ်ကီနေပါလေလာပြီးတော့နယ်စပ်လုံးကြီးတက်ရှင်လောက်တက်ရှင်ပိတ်အဲ့လိုလောက်ရတော့
ဖျားသုံးစုဒေသခံတို့ပြောသွားတာဖြစ်ပါတယ်ဒီကြောင်ပြည်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အမေရိကန်မှာရှိတဲ့မြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုတွေသမရအင်ပီတော်ကိုမနေ့ကချီတက်ပြီးတော့ဗာဒီတောင်းဆိုခဲ့ကြတယ်လဲဆိုတာအပါအဝင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရဲ့အစည်းအဝေးကမ္ဘာမြေမီဒီယာမြင်ကွင်းမြင်ကွင်းကြီးရဲ့မတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့မှာစတင်ကျင်းပတော့မဲ့52ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံအတွက်ရုရှားနဲ့အီရန်နိုင်ငံတွေကသူတို့ရဲ့ထိတ်တန်းကိုယ်စားလှယ်တွေကိုဆေးလွတ်ထားပါတယ်။ညီလာခံဖွံ့ဖွဲအတွက်ကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကိုယ်တိုင်အဖွဲ့မိတ်ကိုပြောကြားဖို့ရှိပါတယ်။ဒါ့အပြင်ကွန်ဂိုကိုလံဘီယာစတဲ့ဒီနိုင်ငံတွေကသမရတွေလည်းတက်ရောက်မှာဖြစ်တယ်လို့ပြင်သစ်ဂျာမနီရုရှားနဲ့အီရန်နိုင်ငံတွေကနိုင်ငံသားရေးဝင်ကြီးတွေလည်းညီလာခံဖွံ့ဖွဲနှစ်ကိုတက်ရောက်ဖို့ရှိနေပါတယ်။သတင်းပတ်၅ဘက်ကြာမြင့်မဲ့လူခွင့်ရေးကောင်စီညီလာခံအတွင်းမှာကမ္ဘာထိပ်တန်းအရေးဖြစ်နေတဲ့ယူကရိန်းစစ်ပွဲရုရှားနဲ့ဘီလာရုစ်နိုင်ငံတွေမှာအစိုးရစန့်ကျင်သူတွေအပေါ်ဖိနှိပ်မှုတွေကိုဆွေးနွေးကြဖို့ရှိပါတယ်။ဒါ့အပြင်ပါလက်စတိုင်းနဲ့အစ္စရေးတို့ကြားအသစ်ဖြစ်လာတဲ့အကြမ်းဖက်ပဋိပက္ခအရေးလည်းဒီနှစ်ညီလာခံမှာအဓိကဆွေးနွေးမှာပါ။အလားတူအီသီယိုးပီးယားနိုင်ငံတီဂရေးဒေသမှာရှိတဲ့တဘုံတွေနဲ့အစိုးရကြားနှစ်နှစ်ကြာရှိနေတဲ့ပဋိပက္ခတွေကိုခြုံငင်းစေခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေခိုင်မာစေရေးကြိုးပမ်းမှုတွေနဲ့အတူမြမအရေးအပါအဝင်ကမ္ဘာတဝန်းလူခွင့်ရေးခြေနေတွေကိုအဖွဲ့ဝင်48နိုင်ငံကဆွေးနွေးဖို့ရှိနေပါတယ်ရှင
်။စစ်ကောင်စီရဲ့အင်အားသုံးနေနေမှုတွေနဲ့ပတ်သက်လို့ပြင်းထန်တဲ့အချက်လက်တွေပါတဲ့မြန်မာနိုင်ငံလူခွင့်အစီရင်ခံစာကိုမတ်လ9ရက်နေ့မှာလူခွင့်ကောင်စီညီလာခံမှာမဟာမင်းကြီးတက်ဘောကတက်ကတင်သွင်းဖို့ရှိနေကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ
်။နောက်နေ့တွေ့တဲ့အခါမှာလဲဒါမဲ့လူခွင့်ရေးကောင်စီ9ရက်နေ့မတ်လ9ရက်နေ့မှာတောက်ကအစီရင်ခံစာအိတ်တဲ့ပုံမှန်ပြင်ထန်တဲ့အချက်တွေပါတဲ့အစီရင်ခံစာချက်ပြီးတော့ထုတ်ပါမယ်။ကျွန်တော်တို့အားကိုးစရာနောက်တစ်ခါကျွန်တော်တို့လက်တွဲလှုပ်ဆောင်စရာလူခွင့်မဟာမင်းကြီးဖြစ်မှာသိကြပါလိမ့်ဗျာ။
ဖေဖော်ဝါရီ24ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကုလသမဂ္ဂလူခွင့်မှာမင်းကြီးဗော်ကတက်နဲ့တွေ့ဆုံချိန်မှာလဲမြန်မာနိုင်ငံမှာဆက်လက်ပြီးတော့စိုးရွားနေတဲ့လေကြောင်းပစ်ခတ်တိုက်ခိုက်မှုတွေရွာတွေမီးရှို့လူတွေကိုဖမ်းဆီးတပ်ဖြတ်နေတဲ့အခြေအနေတွေကိုတင်ပြခဲ့ကြအောင်လူခွင့်ဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်လူခွင့်မဟာမင်းကြီးတာဝန်ကိုမနစ်ကစတင်ထမ်းဆောင်ခဲ့တဲ့ဗော်ကတက်အနေနဲ့သူ့ရဲ့မြန်မာနိုင်ငံအစိုးရခန်းစာကိုပထမဆုံးအချိန်တင်သွင်းမှလည်းဖြစ်ပါတယ်။မဟာမင်းကြီးအနေနဲ့ရိုဂျာအရေးနဲ့ပတ်သက်တဲ့အစိုးရခန်းစာကိုမကြာခင်ကတင်သွင်းထားတာဖြစ်ပါတယ်။52ကြိမ်မြောက်လူခွင့်ကောင်စီညီလာခံကို February 29ရက်နေ့တနင်္လာနေ့မှာစတင်ကျင်းပမှာဖြစ်ပြီးတော့ April 4ရက်နေ့မှာပြီးဆုံးမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုယ်စားလှယ်အရေးမှာတော့မနစ်ကညီလာခံလို့ပဲခုံလွတ်ထားရှိမှာဖြစ်ပါတယ်။မြန်မာကိုယ်စားလှယ်နေရာအတွက်ဘသူကိုထားမလဲဆိုတာဆုံးဖြတ်ချက်ချဖို့ကုလသမဂ္ဂအထွေထွေညီလာခံကရွှေဆိုင်ခဲ့ပြီးလက်ရှိမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကိုဆက်လက်ထားရှိဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္ဂနွေညကျန် VOA မြန်မာပိုင်းသတင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ယူကရိန်းနိုင်ငံမှာရုရှားရဲ့အမာခံအထူးတပ်ဖွဲ့ဟာဆုံးရှုံးမှုကိုတိတိတသားခန်းစားခဲ့ရကြောင်းဗြိတိန်ကောက်ွယ်ရေးဝန်ကြီးဌာနကဒီကနေ့မှပြောပါတယ်။ Donetsk ဒေသဗူလီဒီယာအပိုင်းဘက်မှာရှိနေတဲ့ဒီဓာတ်ပုံတွေအရရုရှားရေတပ်155ကဖြစ်နိုင်တဲ့ရင်တွေဟာထိခိုက်ပျက်စီးနေတာကိုပြသနေတယ်လို့နောက်ဆုံးရထောက်လှမ်းရေးအချက်တွေကိုကိုးကားပြီးဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။ရုရှားရေတပ်ရဲ့ခြေလင်းတပ်တွေဟာအထူးလေ့ကျင့်ထားသူတွေဖြစ်ပြီးပြင်းထန်တဲ့စစ်ပွဲတွေမှာနည်းဗျူဟာမျှအသုံးပြုဖို့အတွက်တာဝန်ပေးအပ်ခံထားရသူတွေပါ။သူတို့ရရှိထားတဲ့အထောက်အထားတွေအရဒီတပ်ဖွဲ့တွေမှာတေဆုံးတံရရမှုတွေများပြားနေတာတွေ့ရတယ်လို့ဗြိတိန်ကပြောပါတယ်။ဒီအတော်အတွင်းတနစ်တင်းတင်းပြည်လာပြီးဖြစ်တဲ့ Ukraine ပေါ်ကျူးကျော်စစ်နဲ့ပတ်သက်လို့ရုရှားကိုပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့ဥရောပသမ္မဂကစနေနေ့ကသဘောတူထားပါတယ်ရှင်
။ Israel နဲ့ Palestine တို့မှာလက်လောဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်ရည်ရွယ်ပြီးတော့နှစ်ဖက်ကိုယ်စားလှယ်တွေဂျော်ဒန်နိုင်ငံမှာဒီကနေ့ February 26ရက်နေ့မှာတွေ့ဆုံနေကြတယ်လို့ဂျော်ဒန်အစိုးရပိုင်းသတင်းမီဒီယာတွေကဖော်ပြပါတယ်။မေလနီကမ်းခြေအပန်းဖြေမြို့ဖြစ်တဲ့အကဘာမှာပြုလုပ်နေတဲ့ဒီတွေ့ဆုံမှုဟာပါလက်စတိုင်းရဲ့အင်နမိတ်ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာကကိုယ်စားလှယ်တွေပါဝင်တဲ့တွေ့ဆုံဆွေးနွေးမှုကိုနှစ်ပေါင်းအတန်ကြာအတွင်းအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်ကိုယ်စားလှယ်တွေပထမဆုံးအကြိမ်ပြုလုပ်တာလို့ဆိုပါတယ်ဒီတွဲဆောင်ဆွေးနွေးပွဲကိုပါလက်စတိုင်းထောက်လှမ်းရေးမှူးမာဂျက်ဖာရာနဲ့အစ္စရေးပြည်တွင်းလုံခြုံရေးအေဂျင်စီအကြီးအကဲရိုနန်ဘားတို့တက်ရောက်ကြကြောင်းဒီစည်းဝေးပွဲနဲ့နှိစက်သူတွေပြောတာကိုကိုးကားပြီးတော့သတင်းမှဖော်ပြပါရတယ်။အမေရိကန်မျိုးသားလုံခြုံရေးကောင်စီအရှေ့လယ်ပိုင်းနဲ့မြောက်အာဖရိကဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးဘရက်မာဂတ်အပြင်ဂျော်ဒန်နဲ့အီဂျစ်တို့ကလုံခြုံရေးရာရှိတွေလည်းဒီစည်းဝေးပွဲကိုတက်ရောက်ဖို့ရှိတယ်လို့ဆိုပါရခင်ဗျာ။
ရွှေပြောင်းခြေချနေထိုင်သူတွေတင်ဆောင်လာတဲ့ဆက်လေတစင်းအီတလီနိုင်ငံတောင်ပိုင်းကမ်းလွန်ဒေသကတန်နာကြောက်တန်းကိုဒီကနေ့တနင်္ဂနွေနေ့အာယုံတက်ချိန်မှာဝင်တိုက်မိပြီးနစ်မြုပ်သွားတာကြောင့်အနည်းဆုံးလူ43ယောက်တိတ်ဆုံးသွားတယ်လို့အီတလီကမ်းခြေဆောက်တပ်ဖွဲ့ကပြောပါရတယ်။အခုချိန်ထိတော့ဆက်လေပေါ်ပါလာသူတွေတဲကလူ80ကိုအသက်ရှင်လျက်တွေ့ရှိရကြောင်းတချို့ကတော့ဆက်လေမှောက်ပြီးမှကမ်းကိုရောက်လာနိုင်ခဲ့ကြောင်းနဲ့တိတ်ဆုံးသူ43ဦးကိုတွေ့ရှိထားကြောင်းအီတလီကမ်းခြေဆောက်တပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်ရှင်ကျန်ရစ်သူတွေကိုရဟတ်ရင်တွေမိသက်ဌာနကတင်မောတွေရဲတပ်ဖွဲ့နဲ့ကမ်းခြေဆောက်တပ်ဖွဲ့တွေရဲ့ဆက်လေတွေနဲ့လိုက်လံရှာဖွေနေလို့လေလိုက်လံရှာဖွေနေတယ်လို့လည်းသိရပါတယ်ရှင
်။အကြမ်းဖက်တိုက်ခိုက်မှုတွေအချိန်မြင့်ဖြစ်ပေါ်လာနေတဲ့ပါကစ္စတန်နိုင်ငံရဲ့အနောက်တောင်ပိုင်းဒေသကလူစီကားတဲ့ဈေးတစ်ခုအတွင်းမှာဒီကနေ့ဘုံးပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ5ဦးသေဆုံးပြီးတော့16ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါရယ်။ဒီနယ်မြို့တော်ကက်တာနဲ့မိုင်360လောက်ဝေးတဲ့ဘာခံမြို့မှာဖြစ်သွားခဲ့တဲ့ဒီတိုက်ခိုက်မှုကိုဘယ်သူကလှုပ်ဆောင်ခဲ့တယ်ဆိုတော့ဟုတ်ပေါ်ပြောဆိုတဲ့သူမရှိသေးပါဘူးခင်ဗျာ။နောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ခရင်ပြည်နယ်ဖျားသုံးစုဒေသဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။ထိုင်းမြန်မာနယ်စပ်ဆန်ကလာဘူရီမြို့နယ်ကက်ရက်ခရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်တဲမှာဖျားသုံးစုရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်ပစ်ခတ်မှုတွေဖြစ်ပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာကြောင့်နယ်စပ်ကဖျားသုံးစုဆန်ကလာဘူရီလမ်းကိုထိုင်းဘက်ကအသွာလာတွေပိတ်လိုက်ပါတယ်။ဒါပြင်နယ်စပ်လုံခြုံရေးကိုလည်းတင်းကျပ်စွာချထားပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကသတင်းဖိတ်ပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ဆန်ကလာဘူရီမြို့နယ်ကက်ရက်တရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ထဲမှာဖျားသုံးစုရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်ပစ်ခတ်မှုတွေဖြစ်ပြီးမနေ့တုန်းကတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာပါ။ဒီအတွက်ထိုင်းဘက်ကတော့နေဇက်ကဖျားသုံးစုစံကရဗူရီသွားတဲ့လမ်းကိုပိတ်ထားပြီးလူတွေအသွာလာတွေကိုခွင့်မပြုဘူးလို့လည်းဖျားသုံးစုဒေသကဒေသခံတဦးကပြောပြပါဗျ။အ
ဲလက်ရှိတော့ထိုင်းဘက်တွေပါပဲကြားတယ်လေကြားတော့ဒါမှလူတွေကမသိဘူး။ကြားတော့ဆိုတော့သူကထိုင်းနဲ့ကက်ရဲ့ဘူးကထိုင်းဘက်ကကြားလာတယ်။ထိုင်းကတော့သူတို့ကတက်ချင်းလောက်တော့သူတို့လေးငယ်နေပါလေလာတယ်လေ။ထိုင်းဟတ်စီနေပါလေလာတော့လေဇာလုံးကြီးကချင်းလောက်ချင်းပိတ်အဲ့လိုမျိုးလောက်ရတော့ နာဒီနေ့တော့ဒီလိုပဲပုံမှန်လုပ်ငန်းလေးတော့ကင်းချက်တာတော့ထိုင်းမှာပါတော့သူတို့ဘာမှရှိဘူးလောလောဆယ်တော့ဒီထိုင်းမှာတော့သူကလောလောဆယ်ဘန်ဂျောင်းတွေကြီးပိုက်ကြတာပေါ့ဒီကုန်းစုနဲ့ဒီစံထဖူကြီးပေါ့စက်ကွာသူတို့ထိုင်းစစ်တပ်နဲ့ကတ်နေတာလေထိုင်းစစ်တပ်နဲ့ဆိုရင်ဂိုင်းဘလောက်လောက်ရှိမယ်ဆိုတော့ဂိုင်းတရားတော့မရှိချင်ဘူးဒါပေမဲ့သူတို့ဒုက္ခတွေတွေပါတယ်တော့သူပြေးဝင်တယ်လေအကြီးတော့အကြီးတော့အမကန်ရဲ့ဒီနေအင်ဂျင်နဲ့ကတ်ရဲ့ဆိုတော့
စစ်ကောင်စီဘက်ကထိုင်းနယ်ခြားဆောင်တပ်ကိုကြော်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လည်းဆိုပါတယ်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မြန်မာဘက်ကဒေသခံတွေဟာထိုင်းဘက်ကိုထွက်ပြေးကြရတယ်လို့လည်းဆိုပါတယ်မနေ့တုန်းကတော့တိုက်ပွဲတွေအတွင်းနှစ်ဖက်သေဆုံးထိခိုက်မှုတွေရှိနေတယ်လို့လည်းပြောပြပါတယ
်ဒီဘက်ကဟိုတော့ပြည်ရဲ့နိုင်ငံစစ်တောင်းပါပေါ့ဦးကြီးဘယ်ဖြစ်တော့အဲ့ဒါရေကန်းမီးလောင်နေဟိုရေကတော့ရေနဲ့ကတ်နေတယ်ပေါ့ဆက်တယောက်ကြားတယ်ကျက်စက်ကြရတယ်နောက်တော့ဘနေကဒီတက်ကတော့တယောက်ကြရတော့
တိကျတဲ့သုံးမှုနဲ့ပတ်သက်လို့သတင်းတွေကိုတော့ VOA ကတီးခြားအတိမပြုနိုင်တယ်လို့နှစ်ဖက်လုံးကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဖျားသုံးသူဒေတာမှာတော့ဒေတာကံပြည်သူ့ကာကွယ်တပ်ဖွဲ့တွေကအချိန်မရွေးဝင်ရောက်စီးနင်းပြီးပြစ်ခတ်တာတွေလုပ်နိုင်တာတွေတော့တွေ့ရတယ်လို့လည်းဒေတာကံတွေကဆိုပါတယ်
သူတို့ဘလို့ပြောရအောင်လဲဆိုတော့ဟိုဟိုအချင်းမျိုးတို့ဝင်လို့လို့ရမြင်လေဟိုဟိုနေဒီလိုလက်နက်ဖွဲ့ပြီးကြလေကြာသုံးကြတော့အဲ့တက်ကလည်းအပြင်ကိုဆွက်ရဲဘူးဟိုအတန်းကြီးရှိလို့ရှိတယ
်မနေ့တုန်းကတော့မနေ့9နာရီအချိန်ကစပြီးတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ဖျားသုံးသူရဲစခန်းမီးလောင်သွားခဲ့တယ်လို့ဇန်နဝါရီလ23ရက်နေ့တုန်းကလည်းစစ်ကောင်စီရဲ့ဌာနဆိုင်ရာတွေမှာအလုံးမလုံးဖို့အတွက်ဝန်ထမ်းတွေကိုနေမြေကပြည်သူ့ကာကွယ်တပ်ဖွဲ့တွေကတတိပေးခဲ့ပြီးလာဝကဆိုင်ရဖယုံနဲ့ဆက်သွယ်ရေးစီပင်မြေစည်းဌာနဆိုင်ရာယုံတွေကိုဒေသခံပူးပေါင်းတပ်ဖွဲ့တွေဘက်ကမီးရှို့တာတွေလည်းလုပ်ခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဝါရှင်တန်မှာမနေ့ကတိုင်းသားပေါင်းစုံချီတက်ဆန္ဒပြခဲ့တဲ့အခြေအနေကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံမှာနေထိုင်ခဲ့ကြတဲ့လူမျိုးစုဒေသတွေမှာစစ်ကောင်စီကအကြမ်းဖက်နှိမ်နင်းနေတာတွေနဲ့ပတ်သက်ပြီးတော့ရက်တက်အောင်အမေရိကန်အစိုးရအနေနဲ့ PR ပေးဖို့အမေရိကန်ပြည်ထောင်စုရောက်လူမျိုးစုတွေကတောင်းဆိုလိုက်ပါတယ်။ဒီနေ့အတော်များများကလာကြသူတွေဟာမြို့တော်ဝါရှင်တန် DC ကအစိုးရရုံးတွေမှာချီတက်ဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဒီအကြောင်းကိုတော့ကိုအောင်ကရိုက်ကူးတင်ပြထားပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုပြည်နယ်တော်တော်များများကလူမျိုးစုတွေဟာချမ်းရင်းလာတဲ့ရာသီကြားမှာပဲဝါရှင်တန် DC ကအမေရိကန်နိုင်ငံသားရေးဌာနမှဆန္ဒပြနေကြတာပါမြန်မာနိုင်ငံကဒေသအရေးအယက်မှာစစ်ကောင်စီကလေရင်တွေနဲ့ရဟတ်ယာဉ်တွေတုံးပြီးတော့ပြစ်ခတ်တိုက်ခတ်တာတွေရက်စဲအောင်သမ္မတဂျိုးဘိုက်ဒန်အစိုးရအနေနဲ့ဆောင်ရွက်ဖို့မြန်မာဒီမိုကရေစီရေးကြိုးပမ်းသူတွေကတောင်းဆိုနေကြတာဖြစ်ပါတယ
်စစ်အစိုးရရဲ့ဒီလေရင်နဲ့တားပြီးတော့ဘုံကျဲတာတို့လာပြစ်တာတွေကနေ့တိုင်းခံနေရတယ်လွန်ခဲ့တဲ့3ရက်လောက်ကပဲဒီကျွန်တော်တို့ဒီညောင်လေးပင်ခရိုင်ပေါ့နော်ဒီအဲမှာအာလာပြီးတော့ပြခတ်ခံရတဲ့တို့ရွာတွေကြားတယ်ပြီးတော့ကျွန်တော်တို့တက်မဟာငားမှာဆိုလို့ရှိရင်လွန်ခဲ့တဲ့3ရက်ကဆိုလို့ရှိရင်ဒီကျွန်တော်တို့ဒီဗာလဲအာ generation ပေါ့နော်ကျောင်းကိုလည်းပဲဒီပစ်သွားတယ်ကလုံးပြူပြက်သွားတယ်ပေါ့နော်တခြားတချို့ဒီအာလူကြီးတွေရဲ့အိမ်တွေလည်းပြူပြက်သွားတော့ကျွန်တော်သိရတယ်
စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းလူမျိုးစုဒေသတွေနဲ့သခိုင်းမကွေးတိုင်းတွေမှာစစ်ကောင်စီတပ်တွေကိုဒေသခံခုခံတော်လှန်သူတွေကပြန်လည်တိုက်ခိုက်နေပြီးတော့အင်အားချင်းမရှင်သာတဲ့စစ်ကောင်စီတပ်တွေဟာအခုအခါလေရင်တွေတုံးပြီးတော့ရဲရွာတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုရဲရွာတွေကိုလေကြောင်းကနေတိုက်ခိုက်တာတွေဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့လည်းဆိုပါတယ်။စစ်ကောင်စီကအခုလိုလေကြောင်းကနေတိုက်ခိုက်နေတာကြောင့်လေရင်တွေပြန်တန်းလို့မရအောင်လေရင်စီရောင်းချတာတွေတားဆီးပေးဖို့လည်းဆန္ဒပြသူတွေကတောင်းဆိုပါတယ်
။အဓိကနံပါတ်၁လေရင်စီမရောင်းပေးဖို့ရန်အတွက်ဒီမြန်မာအမေရိကန်နိုင်ငံမှာရှိတဲ့လေယင်စီကုမ္ပဏီတွေနောက်နိုင်ငံတကာမှာရှိတဲ့လေယင်စီကုမ္ပဏီတွေဒီဟာတွေအားလုံးကိုဆန်ရှင်လုပ်ပေးဖို့ရန်အတွက်မယောင်းပေးဖို့ရန်အတွက်ဖြစ်ပါတယ်အဓိကအဖြစ်ဒီ7 company ကိုအမေရိကန်နိုင်ငံအနေနဲ့ရပ်တန့်ပေးစီလိုပါတယ်ဒီအတွက်ကျွန်တော်လာပြီးတော့မှတောင်းဆိုခြင်းဖြစ်ပါတယ်လို့
မြန်မာနိုင်ငံမှာဆေးဟုတ်ချုပ်ရေးအဆုံးသတ်အောင်ကြိုးပမ်းဆောင်ရွက်နေကြတဲ့လူမျိုးစုအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအတွက်လူသားချင်းစာနာမှုအကူအညီပေးသွားဖို့ဒေါ်လာတန်း130ကျော်ကူညီဖို့ American အစိုးရက Federal အစိုးရအသုံးစရိတ်မှာထည့်သွင်းထားပါတယ်။ American ကအခုလိုလူသေးစေနိုင်တဲ့လက်နက်ထောက်ပံ့တာမျိုးမဟုတ်တဲ့အကူအညီတွေပေးနေတာကတော့နှစ်တော်လေးကြာလာပါပြီ။ဒါ့အပြင်လည်းတိထက်ပို့ပြီးတော့စစ်ကောင်စီကိုဖိအားပေးဖို့ဆန္ဒပြသူတွေကလူလာနေတာပါ။နိုင်ငံသားရေးဌာနကနေသ မရအင်ဗီရောအထီလဲခြိတက်ဆန္ဒပြတောင်းဆိုကြပါရယ်
စကားစားနေပြမလီရင်နဲ့ဘုံကျဲတဲ့နေရာတွေဆိုလို့ရှိရင်အများအားဖြင့်အိန္ဒိယနဲ့ကျွန်တော်ထိုင်းရနေဖြစ်ပါတယ်အိန္ဒိယနဲ့ထိုင်းရဲ့လေနယ်နိမိတ်ကိုပိုင်နက်ကိုအသုံးပြုပြီးတော့မှဒီတိုင်းသားဒေသတွေကိုသူတို့ဘုံချတာဖြစ်ပါတယ်ဒါကြောင့်အမေရိကန်ဆိုရနေပြမဒီထိုင်းနဲ့အိန္ဒိယကိုချင်းကပ်ပြမဒီ no fly zone ကိုတပ်ဖက်မှတ်ဖို့အင်မတိုင်မှအရေးကြီးပါတယ်
လေမပြန်တမ်းရနေမည်သတ်မှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့ကုလလုံခြုံရေးကောင်စီနဲ့ညှိနှိုင်းဆောင်ရွက်ဖို့ဖြစ်နိုင်ခြေရှိမရှိအမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံပုဂ္ဂိုလ် Derek Shulley ကို VOA ကမေးမြန်းရမှာသူကဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်ရိုက်ပြန်လည်ဖြေကြားသွားတာမျိုးမရှိပါဘူးစစ်ကောင်စီကိုလက်နက်ကင်ခုခံစန့်ကျင်နေသူတွေကတော့လေရင်ပြစ်လက်နက်မျိုးရမယ်ဆိုရင်လူမျိုးစုဒေသတွေကတေကြေထိခိုက်မှုတွေကိုဟန်တားနိုင်မှာဖြစ်ကြောင်းပြောဆိုပါတယ်ခင်ဗျာ
ကောင်ရိုက်ကူးတင်ပြခဲ့တာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်နေပြည်တော်ကစစ်ကြောရေးစခန်းတစ်ခုမှာ၁၈ရက်ကြာခဲ့တဲ့အချိန်ဟာအရှင်လက်လက်ငရဲပြည်ရောက်နေသလားအထိခန်းစားခဲ့ရကြောင်း၂၀၂၂ခုနှစ်နိုဝင်ဘာလမှာလွန်ငင်းချမ်းသာနဲ့ရမဲသိန်းထောင်ကနေလွတ်မြောက်လာတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်လည်းဖြစ်ဒေါ်ဆန်းစုကြည်ကိုအနီးကပ်အခုညီပေးခဲ့သူလည်းဖြစ်တဲ့ကိုကျော်ထေးဦးက VOA ကိုပြောပါတယ်အကြံဖတ်ဥရီပုံမှန်50နှစ်ကာကြီးနဲ့ထောင်နဲ့9နှစ်ချမှတ်ခံခဲ့ရပေမဲ့အမေရိကန်နိုင်ငံသားဖြစ်တဲ့အတွက်ထောင်ထဲမှာရပ်ပေါင်း420ကျော်နေခဲ့ရပြီးနောက်ပိုင်းလွတ်မြောက်လာခဲ့သူဖြစ်ပါတယ်စစ်အာဏာသိမ်းချိန်မှာဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အတွက်လိုအပ်တဲ့စာနယ်ဇင်းခါတွေကိုကိုကျော်ထေးဦးကပေးပို့ခဲ့တာဖြစ်ပါတယ်မိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဆက်တိုင်ပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအနီးကပ်အကူအညီပေးခဲ့တဲ့အဖြစ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကရမဲသိန်းထောင်ကနေလွတ်မြောက်လာခဲ့တဲ့ကိုကျော်ထေးဦးကိုဒီတစ်ပတ်အတွက်သူ့ရဲ့ဒီထောင်ပြီးအတွေ့အကြုံတွေနဲ့သူ့ကိုဒီစစ်ကြောရေးစခန်းမှာကြုံတွေ့ခဲ့ရတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ပြောပြထားပါတယ်
ကျွန်တော်ကဒေါန်ဆန်းစုကြည်ပြည်နယ်မှာနေတယ်ဆိုတာကကျွန်တော် low profile နဲ့နေခဲ့တာပါကျွန်တော်ဗမာပြည်ကနေဟိုအမေရိကကနေပြန်သွားတော့2019เนาะအဲ့ဒီတောက်လျှောက်မှာလေဒေါန်ဆန်းစုကြည်ရဲ့ဒီလာရောက်တော့စီမံကိန်းမှာကျွန်တော်ကဟိုနိကတ်ကြည့်ချက်လုပ်ကင်ရပါတယ်လုပ်ရတဲ့အခါကျတော့ဟိုဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းဘလောက်ထိရှင်းရှင်းလင်းလင်းမူဝါဒချမှတ်ထားလဲဆိုရင်ဒီဟိုအစိုးရနဲ့ပတ်သက်တဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်ကိုပြောတဲ့နေရာမှာလည်းတစ် NLD နဲ့မထိစပ်နဲ့နှစ်အစိုးရဝန်ကြီးတွေနဲ့မထိစပ်နဲ့ဟိုတိုင်းပြည်ရဲ့ဟိုတကယ်သူတို့စက်ရန်တရားတွေလက်ပတ်နေတဲ့အခွင့်အာဏာကိုမတုံ့ရဘူးဆိုတာကိုတိတိကျကျညွှန်ကြားပါတယ်ဒါကျွန်တော်တို့ NGO အဖွဲ့မှလုပ်တဲ့အတွက်ဒီလိုဟာမျိုးကျွန်တော်ကပညာရှင်တယောက်အနေနဲ့ပဲဒီလိုက်အောင်တော့စက်ပြေးစီမံကိန်းမှာလုပ်ခဲ့ရပါတယ်အဲ့ဒီခါကျတော့ဟိုကျွန်တော်ကိုယ်တိုင်လည်းဒီမှာလုံနေရဆိုတာကျွန်တော်ရဲ့အရင်းအဆီးဆုံးတငယ်ချင်းတွေတော့မသိပါဘူးเนาะကျွန်တော်အဲ့လိုမျိုးနေခဲ့တယ်နေခဲ့တဲ့အတွက်လည်းသူတို့ကျွန်တော်ကိုဟိုစစ်ထောင်နိုင်ကြီးတွေစာဖတ်တွေကမျက်စိမှောက်တာပေါ့เนาะနောက်ကျွန်တော်အခုဒေါန်ဆန်းစုကြည်ရဲ့နောက်ပိုင်းဘယ်သူမှအဓိကလုတ်ပေးရမယ့်သူအပြင်မှာလုတ်ပေးရလူမကြံတဲ့အချိန်ကတော့ကျွန်တော်ဒေါန်ဆန်းစုကြည်ကိုဟိုပုံမှန်ပေါ့ဒေါန်ဆန်းစုကြည်နဲ့အားလုံးကလေးလူငယ်ရှေ့ရောက်အဖမ်းခံရပါတယ်အဲ့တော့သူတို့ရဲ့စာဝတ်နေရေးအတွက်အဲ့စာဖတ်နေပြီးတော့တစ်ဆင့်ဟိုဘာတွေလိုတယ်ဒေါက်တာစုကြည်စေဝါအစားပေါ့သူတို့ခွင့်ပြုချက်နဲ့ကျွန်တော်ကတပတ်ကိုတစ်ခါရှင်းနေရနေတစ်ဆင့်ဟိုပေးရပါတယ်ပြရတဲ့ခါကျတော့တဖြည်းဖြည်းနဲ့သူတို့ရဲ့ဟိုရုပ်လုံးတွေပေါ်လာတာပေါ့ပထမပိုင်းကတော့သူတို့ဒေါက်တာစုကြည်ကိုရမလားဆိုပြီးတော့ညှိနှိုင်းတာတွေဆွေးနွေးတာတွေသူတို့ဘက်ကနေပြီးတော့ရတဲ့နည်းနဲ့ဆက်သွယ်ကြတယ်ဒါပေမဲ့ဒေါက်တာစုကြည်ကတိုင်းပြည်ရဲ့ပြည်သူတွေပေးထားတဲ့မန်ဒိတ်ပေါ်မှာသူမဖောက်ပြန်ဘူးဟိုအလွဲသုံးစားမလုပ်ဘူးအဲ့ဒီအတွက်လည်းစစ်အာဏာရှင်တွေကအလွန်မတန်ဒေါ်လာထွက်တယ်။နောက်ပိတ်ဆုံးအချိန်မှာကျွန်တော်ကိုဟိုတာမန်ကြီးဦးကျော်ခွန်တို့နဲ့စကားပြောဆိုလို့ဆိုပြီးတော့အကြောင်းပြပြီးတော့ကျွန်တော်ကိုဟို6လပိုင်း23ရက်နေ့မှာလာဖမ်းပါတယ
်။ဒေါက်ဆန်းစုကြည်ကိုသူတို့ပေါ့နော်ဖမ်းဆီးထိန်းသိမ်းလိုက်တဲ့အချိန်မှာကိုကျော်ထေးဦးကပေါ့ထောက်ပို့လုပ်ပေးရတဲ့ခါကျတော့အဲ့ဒီရဲ့အတွေ့အကြုံကိုပြောပြပြပါအောင်ရှင်
။ဒေါက်ဆန်းစုကြည်ရှိကိုကျွန်တော်တို့ကပစ္စည်းပို့တဲ့နေရာမှာဟိုဒေါက်ဆန်းစုကြည်တို့ရှိကအမေရှိကနေပြီးတော့စာလိုတဲ့ပစ္စည်းစာရွက်ထွက်လာတယ်။ ထွက်လာတာကဘယ်လိုပုံစံထွက်လဲဆိုတော့ဒေါံဆန်းစုကြည်ကိုအနီးကပ်ထားတဲ့ဟိုစာဖတ်ဒီဂျမ်ဖတ်တိုက်ဖြတ်ရေးအဖွဲ့ကဒေါံဆန်းစုကြည်ကိုအနီးကပ်ထိန်းနေပြီးတော့စာဖတ်ကထိန်းနေအဲ့လိုနှစ်ဆင့်ဖြတ်လာပြီးတော့မှ SPC ကိုရောက်တယ် SPC ကနေမှမြို့နယ်ရဲမှုရှိကိုရောက်တယ်မြို့နယ်ရဲမှုကမှဟိုရှင်းနေကိုပြောတယ်ရှင်းနေကမှကျွန်တော်ကိုတဆင့်ပြောတယ်နော်ဆိုတော့အဲ့တော့ဟိုဒီလိုတရားဝင်အဆင့်ဆင့်ဖြတ်လာပြီးတဲ့ဟိုစရင်ပြန်သူတို့လိုအပ်တဲ့ဥပမာကြက်သွန်လိုတဲ့အာလူးလိုတဲ့ဆန်လိုတဲ့စီလိုတဲ့အစခြေခံစားကုန်ပေါ့။ကျန်းကျင်ဒီဟိုချမောင်ကဟိုချမောင်ကြီးကမြင့်သူတို့လိုတဲ့စရင်လေးတွေအစဥပမာတပတ်ကိုပစ္စည်း25မြို့26မြို့ပါတယ်။အဲ့လိုဟာမျိုးကိုကျွန်တော်ကဝယ်ပေးရတယ်။ဝယ်ပေးပြီးရင်ကျွန်တော်စောစောပြောတယ်အမတ်တင့်မြို့မှရင်စခန်းကိုပတ်ပို့ရတယ်။ပို့ပြီးလည်းအမတ်တင့်မြို့မှရင်စခန်းကစခန်းကဟိုပစ္စည်းတွေကိုတင်ခေးနဲ့တူတယ်ဟုတ်တယ်တုံးပွင့်မယ်။သူဆိုရင်လည်းဟိုအဲ့အိမ်မှာပစ္စည်းတွေကိုကျွန်တော်ကစစ်တယ်စစ်ပြီးရင်သူကလည်းတပ်ပုံရိုက်တယ်သူရုံးဖွဲ့ကလူတွေကတိုက်ပြန်ရိုက်တယ်ကျွန်တော်ရေးတဲ့ပစ္စည်းမှန်ကန်တယ်ဆိုတဲ့ဥစ္စာကိုသူကစစ်ပြီးတော့ကျွန်တော်စောင့်ကြည့်ခိုင်းတယ်အဲ့တော့ SV ကောင်လာယူပြီးဆိုတော့မှအကိုရပြီးသွားတော့ဆိုတော့မှအဲ SV လာယူတော့မှ SV ဆိုသူတို့ပစ္စည်းပေးနေတာကိုကျွန်တော်ကရုံးကနောက်ကနေကြည့်ရတယ်ပြီးတော့မှ SV ကလူကလာတယ်ဝါပြီးဆိုရင်ဒါကျွန်တော်တာဝန်ပြီးအဲ့တော့မှကျွန်တော်ကရစခန်းနေရာပြန်ထွက်
အဲ့တော့အစတုန်းကကိုကျော်သေးဦးကိုသူတို့ကဒီဒေါန်ဆန်းစုကြည်အတွက်ဟိုပစ္စည်းတွေကိုပံ့ပိုးပေးဖို့ပေါ့နော်ဒါသူတို့တရားဝင်ခွင့်ပြုထားရတယ်သူတို့လည်းသိနေရတာနေပြီးတော့ဆိုတော့သူတို့ဒီကိုကျော်သေးဦးကိုဖမ်းဆီးရတဲ့အခါမှာအဓိကအကြောင်းကြီးကဘာကြောင့်လဲသိရလဲရှိ
အဓိကအကြောင်းကြီးကတော့သူတို့ official ပြောတာကတော့ဟိုကျွန်တော်တို့ဥကြုံမိုးထွန်းနဲ့ကျွန်တော်နဲ့ပမ္မကြီးနဲ့စကားပြောလို့ဆိုပြီးတော့အကြောင်းပြပါတယ်ဟိုဒေါန်ဆန်းစုကြည်ကိုဟိုထောက်ပို့လို့ဒေါန်ဆန်းစုကြည်ရဲ့ဝေယဝစာတွေကိုလုတ်ပေးလို့ဆိုတဲ့အကြောင်းကတော့တရားရုံးမှာသူတို့မတင်ပါဘူး။ဟိုအဲ့ဒါနဲ့လည်းမဆွဲဘူး။ထောက်လိုင်းရေးမှာတော့ညှမနှိမ့်ဆက်မေးတာကတော့ကျွန်တော်ကို CIA လွတ်ဆွဆွဲတယ်နော်။ဟိုဟိုဒေါန်ဆန်းစုကြည်ရှိဖို့လာပြီးတော့အမေရိကန်နဲ့သတင်းပို့နေတယ်ဆိုပြီးတော့အဲ့လိုမျိုးကျွန်တော်ကိုဟိုညှမနှိမ့်ဆက်ပါတယ
်။စစ်ကြောရေးကာလတွေမှာရောဘလို့ရင်ဆိုင်ခဲ့ရလဲရှင
်။စစ်ကြောရေးမှာအားလုံး18ရက်နေရပါတယ်။တော်တော်ကိုမမတ်ရရင်ဟိုလူမဆန်စွာရေလောက်ပါတယ်ကျွန်တော်ကို mentally physically မှာတော့တော်တော်ကိုညှိမှနှိမ့်ဆက်ပါတယ်ဒီမှာကျွန်တော်ဟိုဆိုတော့တွားလေးချောင်းသလုံးအဲ့မရှိတော့ဘူးနော်အပေါ်မှာဒါထိုးချမ်းမှနှိမ့်ဆက်ခါတာဒီတွားလေးချောင်းကဟိုအဲ့ထောက်လိုင်းရတာပြုတ်တာဒီအပေါ်ညာဘက်ဟိုဘယ်ဘက်တွားလေးချောင်းပြုတ်ပါတယ်ဒီဘက်ညာဘက်ဂျူဟိုညာဘက်ဂျူဆောင်းမှာဟိုကောင်းပေါက်ပါတယ်ဒါကကျွန်တော်ကိုသူတို့ညမနှိမ့်ဆက်တာပထမ5ရက်ဆိုရင်ဟိုကမင်းတက်နေပဲတွေ့ပါလေစတိုရီထိုင်ကုန်မှာ 24/7 နော်အင်္ဂလိပ်ပေါ်မှာအိတ်ခဲရပါတယ်နောက်ကျွန်တော်အမေရိကန်နိုင်ငံသားမှအတိသွားတဲ့အချိန်ကျတော့သူတို့ဆက်ဆံရေးပြောင်းသွားပါတယ်အားလုံးကျွန်တော်ထောက်လိုင်းမှာ18ရက်နေရပါတယ်သူတို့ညမနှိမ့်ဆက်တာတွေကတော့တော်တော်ကိုဆိုးပါတယ်အဲ့မှာစိတ်ပိုင်းဆိုင်ရာကိုချိန်ကြောက်တဲ့ဥစ္စာဆိုရင်ဒီစပွဲပုံပေါ်မှာကျွန်တော်လက်ပြပုံချတယ်တနက်ချတယ်ကြည်စံချတယ်မင်းကောင်းကောင်းဖြစ်မင်းကောင်းအောင်ဖြစ်မင်းကိုပြတ်တက်လိုက်လို့ရတယ်မင်းကိုပြတ်တက်လိုက်ရင်ငါတို့ယာဒူးတောင်တိုးမယ်နော်အဲ့လိုမျိုးကြည့်ညမန်းနေဆက်တယ်ဗါလဲမင်းထွက်ပြေးလို့ငါတို့ပြတ်တက်လိုက်တယ်ဒါဆိုသူတို့ကအဲ့လိုလိန်ပြီးတော့ကိုပြောမယ်ဆိုတဲ့ပုံစံနဲ့ကိုကျွန်တော်ကိုချိန်ကြောက်တယ်ပြီးရင်သူတို့မှာဗီဒီယိုဖိုင်တွေရှိပါတယ်ဆိုအဲ့ဗီဒီယိုဖိုင်တွေနဲ့ကျွန်တော်ကိုပြပါတယ်နော်ဘလို့ညမန်းနှိမ့်ဆက်ထားတယ်ဆိုတော့အဲ့လူတယောက်ရဲ့ပါဇက်သေးကိုဒီ asset လို့မျိုးပူရလောက်တဲ့အဲ့ပါဇက်သေးကမြုပ်ပြီးထွက်ပြီးအဲ့လိုလောင်ကျွမ်းနေတယ်ပေါ့တတော်ကိုပြတယ်ပြီးရင်ဟိုဝချွန်နဲ့ထိုးနေတဲ့ဆက်ဖက်နဲ့နင်းနေတဲ့ပုံကြီးပြတယ်ဗီဒီယိုဖွင့်ပြပြီးတော့မင်းလားกว่าဟို NLD မင်းလားกว่าမိကြောင်ဆိုပြီးအဲ့လိုတယောက်ကအဲ့ဆစ်ဟိုဟောင်းနဲ့ပေါ့လေဆက်ဖက်နဲ့နင်းနေတာဟိုကြည့်တော့အရက်ကိုမာဖီနဲ့ပဲဟိုဝတ်ထားတာကတော့ဖက်နဲ့ဟိုဘုတ်ဖက်နဲ့ဟိုကျွန်တော်ဂျန်ဂဘုတ်ခေါ်တာပေါ့အဲ့လိုဖက်နဲ့လည်းကိုနင်းနေတဲ့ပုံအဲ့လိုကအစားကျွန်တော်ကိုပြပါတယ်ပြပြီးတော့ချင်းကြောက်တာပေါ့အဲ့လောက်ထိသူတို့လုပ်တယ်မင်းကောင်းကောင်းဖြစ်တူပြီးတော့အထူးသဖြင့်ကျွန်တော်ကိုဒေါန်ဆန်းစုကြည်နဲ့မင်းဘယ်လိုပတ်သက်လဲဒေါန်ဆန်းစုကြည်ကိုဘာလို့မင်းဒီလိုလုပ်ပေးနေလဲဒါကျွန်တော်ကဒေါန်ဆန်းစုကြည်လို့လူလူယူဒရာခေါ်တာယင်ကြည်ကြီးခေါ်တာသူတို့ကအောင်ဆန်းစုကြည်အဲ့လိုမျိုးစုကြည်အဲ့လိုမျိုးတော်တော်ကိုမယိုင်မမယိုင်အခုချိန်ဒီဒေါန်ဆန်းစုကြည်ပေါ်မှာသူတို့မျိုးတေးနဲ့ဆက်ဆံနေတော့မှာ
သူတို့စစ်ကြောရေးကာလအဲ့လိုပေါ့နော်ဟိုရက်20နီးပါးလောက်သူတို့စစ်ဆေးပြီးရဲ့အခါကျတော့သူတို့ကိုကျော်ထင်းကိုဗာဆက်လို့လဲရှင်
ကျွန်တော်ကိုအဲ့ဟိုစက်တင်ဘာ30ရက်နေ့မှာအမတ်တမျိုးမရဲစခန်းကိုခေါ်ပါပါတယ်။အဲ့မှာလေအဲ့စကြောရေးစခန်းကထွက်တဲ့အချိန်မှာမျက်လုံးကိုပိတ်ထားပြီးတော့ဗာပြောလဲဆိုတော့အဲ့ကျွန်တော်ကားပေါ်တက်ခန်းဒီမှာအဲ့မျက်လုံးမပိတ်ဟိုပိတ်ထားပြီးတော့အချိန်မှာသူတို့တက်မှုဆိုတဲ့ကောင်တစ်ကောင်ရောက်လာပါတယ်။ တမှုခဏစကားပြောမစီဘူးအဲသူလီလာပြီဆိုတာနဲ့ကျွန်တော်ကိုမျက်လုံးကိုပိတ်လိုက်တယ်ကားနံပါတ်မတက်ရက်ပြီးတော့ခမရအဲ့လူကတော့နည်းနည်းယဉ်ကျေးပါလေခမရကောင်းကောင်းနေခမရကောင်းကောင်းမပြောနေပဲနဲ့ဟို speak out ပေါ့နော်သူအာကြက်ကြက်လောင်လောင်ပြောမယ်ဆိုရင်နောက်နှစ်20ကြာပါမယ်ခမရကိုဟိုပါဇက်ပိတ်ထားမလိုဘဲနဲ့ရှောက်မပြောနဲ့အဲ့လိုပြောတာနဲ့ခမရဒုက္ခရောက်ပြီဆိုတာအမှတ်ဆိုကျွန်တော်ကိုကားပေါ်တင်လိုက်ပါတယ်အဲ့ဟိုဘန်ကားပေါ်မှာကျွန်တော်ဘေးနဲ့မှာ2ယောက်ထိုင်နေအဲလက်ထိတ်ခတ်ထားတယ်ရှေ့က2ယောက်ပါတယ်အဲကျွန်တော်ခေါ်ပါတယ်မိနစ်20လောက်ကြာတယ်အဲ့ထောက်လိုင်းစကနောက်တော့ပြန်တည်တယ်ထောက်လိုင်းကအဲ့ကျွန်တော်ဟိုကသူတို့ထားတဲ့နေရာကဟိုဗါလဲကြီးတောင်ကအဲ့စစ်ကြောရေးမှာတို့တည်ရတယ်အမနောက်အမတ်တ်မြို့မရဲစခန်းကိုရောက်တယ်အဲ့အမတ်တ်မြို့မရဲစခန်းဆိုတာကကျွန်တော်အပတ်တိုင်းသွားပြီးတော့ဟိုဒေါန်ဆန်းစုကြည်ကိုပစ္စည်းပို့နေတဲ့ရဲစခန်းအဲ့စခန်းရောက်တော့နေ့လေတနာရီခွဲနှစ်နာရီလောက်ကြတော့ဟိုဥဒရမြို့နယ်အထိုင်အထူးရုံးကဆိုပြီးတော့ဗီဒီယိုကွန်ဖရင့်စင်းနဲ့ကျွန်တော်ကိုဟိုပုံမှန်52ကကြီးနဲ့တရားစွဲပါတယ်ဆိုပြီးပြောတယ်အဲ့တော့မှဟိုကျွန်တော်ရှေ့နေနားရပါတယ်နားပြီးတော့နောက်နေပြီးတော့ထောင်ရောက်တဲ့အချိန်မှာချက်ချင်းခတ်တယ်ပြီးတော့ကျွန်တော်ကိုအဲ18ရက်လုံးလုံးပဲအဲကျူဆောင်မှာနေရပါတယ်အဲကျူဆောင်မှာလည်းဟိုနေပြီးတော့အချုပ်ထောင်ရဲ့ကျူဆောင်ဆိုတာကဟိုထောင်ရဲ့ရှေ့မှာဟိုကအရင်ထားတယ်အဲ့မှာကျွန်တော်တို့ထပ်ပြီးတော့ညှိမနှိပ်စက်ခံရတယ်ရဲက3ရက်တိတိကျွန်တော်တို့ကိုဟိုညှိမနှိပ်စက်တယ်ညတိုင်းလိုလိုအဲ့အကျဉ်းတာမန်အကျဉ်းသားတွေကကျွန်တော်ကိုထိုးခိုင်းတယ်ထိုးလာအဲ့နောက်ကထိုင်နေတဲ့ကောင်သူကသူ့ကိုယ်သူနိုင်ငံသားလားဆိုပြီးတော့ဟိုကဖြစ်ချင်တဲ့ကောင်နော်အမေတော်တွေးတော့လွန်တဲ့ကောင်ဆိုပြီးတော့ကျွန်တော်ကိုဟိုတောက်ကန်နဲ့ထိုးတယ်ညာဘက်တွေအဲ့လိုဆိုရယ်အဲ့ဟိုတချောင်းကဒီသွားတချောင်းကအဲ့ကျူဆောင်မှာပြုတ်တယ်ထောက်လိုင်းမှာတော့သွားသုံးချောင်းပြုတ်တယ်ဆိုတော့အဲ့လေးချောင်းကျွန်တော်ဟိုဆုံဆုံးခဲ့ရတယ်ဒီခန္ဓာကိုယ်မှာတော့ဒဏ်ရာတွေကအဲ့ချင်းတွေဆိုတော်တော်ဆိုးတယ်ပြီးတော့အင်းဒရီပေါ်မှာအိပ်ရတယ်အဲ
့တော့ဒီကိုကျော်ထေးဦးကိုတို့ထောင်ထဲမှာထားရဲ့နောက်ပိုင်းပေါ့နော်အပြန်မလွတ်ခင်အချိန်ထိကိုဒီထောင်တွင်းဖြတ်တန်းရတဲ့အနေထားကိုဘယ်လိုရှိလဲရှင်
ဟုတ်ကဲ့ခင်ဗျာဟာကျွန်တော်အဲ့နေပြီးတော့အချုပ်ထောက်မှာအားလုံး9လနေရပါတယ်တရားရုံးမှာအမှုတည်ဆောက်တဲ့အခါမှာသူတို့ကဘလူဘက်ကိုအစင်မပြေဘူးချဆိုလို့ချတာတရားသူကြီးမအားတော့မှကျွန်တော်တောင်းမှန်ပါလေနော်ဥရောပတွေကကျမတို့လည်းဘလူမကိုဟိုမှာမွှေ့လို့အမြင့်ဆုံးထောင်တိုင်း9နှစ်ချလိုက်ပါတယ်အဲ့တော့ထောင်ထဲမှာနေရတဲ့အချိန်မှာလည်းတော်တော်ကိုစိုးပါတယ်နေပြီးတော့အချုပ်ထောင်ကလုံးဝမကောင်းဟိုရေအားအစကျွန်တော်ဝယ်ပတ်ပါတယ်အခုချိန်ကြီးတဲ့အကျဉ်းသားတွေမှာရေပောက်ရေတန်းကောင်းကောင်းမရပါဘူးချိုးရေဆိုရင်တော်တော်ဆိုးပါတယ်နော်ဟိုနောက်ပြီးဆုံးအဲထောင်မှုပေါ့နော်ဟိုနှစ်ပွင့်ကျော်သူရဆိုရင်တော်တော်ကိုဖိနှိပ်တယ်နှိပ်ဆက်တယ်ဟိုရတဲ့နီးနဲ့ကိုညက်ပတ်ကောက်ကျက်တယ်ဘယ်တော့မှသူတို့ကဥပဒေလဲဟိုမလေးစားဘူးလူတွေကိုလူလို့လည်းမထင်ဘူးသူဆိုရင်ဂုံယူစွာနဲ့အောင်ပြောနေသေးတယ်ကျွန်တော်တို့ပြန်ပြောခင်ဗျားတို့လိုအကျဉ်းသားတွေပထမတော့ဆိုမင်းနဲ့ငါနဲ့ပြောတာနောက်ပိုင်းကြတော့မှကျွန်တော်ကိုမြေကျန်တန်ယုံကအဆက်အသွယ်ရပြီတန်ယုံနဲ့တပတ်တခါပြောရတဲ့အချိန်ကြတော့မှသူကကျွန်တော်သပွဲရှိမလားထိုင်နေအများရန်သူကကျွန်တော်စကားတခွန်းမှားမလားဆိုတော့အများရန်စောင့်ကြည့်တယ်ပြီးရင်ဘာလို့လဲဆိုတော့သူပြောတဲ့စကားအတိုင်းပြောရတယ်အကျဉ်းသားတွေကိုသူက main key ရှိတယ် main key ကနေပြီးတော့လောက်လေးခွားနဲ့နော်အဲ့လိုပြစ်ပြီးတော့နှိမ်နင်းတာသူတို့မှတနက်မရှိလို့ငါတနက်ရှင်ပြစ်တောင်ပြစ်တယ်ဆိုတော့ဟိုယူဆနဲ့ကိုပြောတယ်တော်တော်ကိုဟိုစိုးတယ်နေပြီးတော့အချုပ်ထောင်ကဟိုထမင်းကျွေးတာတော့ဟိုထမင်းလေးတွေကတော့အရင်ကျွန်တော်88ကစားရင်တော့ထမင်းလေးတွေကောင်းလာတယ်အသားလေးရဲ့ကျွေးတယ်ဒါကတော့ဒေါန်ဆန်းစုကြည်လက်ထက်ကဟိုလုတ်ခဲ့တဲ့ပြုပြင်ပြောင်းလေးတွေမှာတစ်ခုပေါ့အရင်တော့ဆိုရင်အသားတည့်ရဲ့ပဲကျွေးတယ်ထောင်ပုံစံမှာဟိုအခုဆိုရင်လေးရဲ့အသားလေးရဲ့ကျွေးပါတယ
်နောက်တစ်ပတ်မှာလည်းနိုင်ငံရေးအစင်သာဟောင်းကိုကျော်ထင်းဦးနဲ့မင်းမြန်းထားတဲ့ဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်မှုရှိပါတယ်ရှင်မြန်မာဒီမိုကရေစီ၄အစီအစဉ်ကိုကြည့်ရှုအားပေးကြရတဲ့ကျေးဇူးတင်ပါတယ်။ကျွန်မအင်ဂျင်နီယာ။
တော်စားစုကြည်အတွက်လိုအပ်တဲ့စားနပ်ရိက္ခာတွေကိုပို့ပေးခဲ့ရတဲ့ကိုကျော်ထေးဦးကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးတော့မြမဒီမိုကရေစီရေးရအစီအစဉ်ဖြစ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရဲ့ရက်ကအတန်လေးကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
view american အတန်ကနေ2023ခုနှစ် february 26ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အဲ့မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းရဲ့မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစည်းအဝေးတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါအာနာသိမ်းမြန်မာစစ်ကောင်စီကိုစံပြအဖြစ်အာဆီယံအဖွဲ့ကြီးကနေထုတ်ပယ်တင်ကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကဆိုပါတယ်အာဆီယံနိုင်ငံတွေနဲ့ဒေသတွင်းနိုင်ငံတွေကရောမြန်မာရေးပြဿနာနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိနေပါသလဲကမ္ဘာမြန်မာမီဒီယာမြင်ကွင်း30ချက်ကိုစောင်းမားရှင်ပြည်သွင်းနိုင်တဲ့အတူအလိမာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအာဆီယံအပါအဝင်အိန္ဒိယနိုင်ငံတွေအနေနဲ့စစ်ကောင်စီပေါ်ဘယ်လိုသဘောထားသင့်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာကအာဆီယံအဖွဲ့ကြီးကနေထုတ်ပယ်တင်ကြောင်းမြန်မာစစ်ကောင်စီကိုခိုင်မာတဲ့သတင်းစကားပါပြီးစံပြအဖြစ်အာဆီယံအနေနဲ့ဆောင်ရွက်တင်တယ်လို့ထိုင်းနိုင်ငံကိုရောက်ရှိနေတဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောဆိုတဲ့အကြောင်းThis week internet သတင်းကိုကိုးကားပြီး VOA က February 18ရက်နေ့မှာထုတ်လွှင့်ခဲ့ပါတယ်။အာဆီယံဖွဲ့ကြီးဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အာဆီယံဘုံသဘောတူညီချက်5ရပ်ချမှတ်ထားတာနှစ်နှစ်နီးပါးကြာမြင့်ခဲ့ပါပြီ။ဒါ့ပြင်မြန်မာစစ်ကောင်ဆောင်တွေကလိုက်နာအကောင့်တွေဖော်ခြင်းမရှိတဲ့အတွက်အာဆီယံကောင်ဆောင်တချို့ဟာမြန်မာစစ်ကောင်စီကိုစိတ်ပြက်လက်ပြက်နဲ့ပြင်းပြင်းထန်ထန်ပြောဆိုလို့ရှိကြပါတယ်။အထူးသဖြင့်အင်ဒိုနီးရှားမလေးရှားနဲ့စင်ကာပူတို့ကပွင့်ပွင့်လင်းလင်းဝေဖန်ပြောကြားကြတာကိုတွေ့ရပါတယ်။အာဆီယံရဲ့နီလန်းဖြစ်တဲ့အပြုသဘောဆောင်တဲ့ဆက်သွယ်ဆောင်ရွက်ရေးနီလန်းဟာအလုံးမဖြစ်ဘူးဆိုတာမြန်မာအရေးကပြသနေတယ်။ဒါကြောင့်အပြုသဘောဆောင်ချင်းကတ်တဲ့နီလန်းကိုပြန်လည်သုံးသပ်ပြင်ဆင်ဖို့လိုပြီလို့အန်ဝါအီဘရာဟင်ရဲ့ပြောကြားချက်ကို Central News Asia ရဲ့ဆောင်းပါးတစ်ပုဒ်မှာဖော်ပြထားတာတွေ့ရပါတယ်။ The Diplomat မှာလည်းဆောင်းပါးချင်း Jordan Harrison ကမြန်မာအိမ်နီးချင်းနိုင်ငံတွေအနေနဲ့စစ်ကောင်စီပေါ်ဗဟိုပြုစဉ်းစားတာရပ်တန့်ကမြမအရေးမှာစစ်ကောင်စီကိုဘေးဖယ်စဉ်းစားရမယ့်အချိန်ရောက်ပြီလို့ခေါင်းစဉ်ပေးက2023 February 14ရက်နေ့ကရေးသားထားပါတယ်။အထူးသဖြင့်အိန္ဒိယထိုင်းနဲ့တရုတ်နိုင်ငံတွေဟာသူတို့အကျိုးစီးပွားကိုပဲကြည့်တဲ့မူဝါဒတွေကိုပစ်ပယ်ပြီးစစ်ကောင်စီကိုခုခံတော်လှန်နေတဲ့အင်အားစုတွေကိုထောက်ခံအားပေးသင့်တယ်လို့လည်း Jordan Harrison ကဆိုပါတယ်။
တရုတ်နိုင်ငံဟာစစ်ကောင်စီနဲ့ခိုင်မာတဲ့ဆက်ဆံရေးရှိပေမဲ့စစ်ကောင်စီကိုအရေးပေးဆက်ဆံမှုတည်တည်တသာရော့ကျလာပါတယ်။နေမြေထိကျုံနိုင်မှုနဲ့ရှင်တန်ရက်တီဖို့အသေးအတန်ရုန်းကန်နေရတဲ့စစ်ကောင်စီရဲ့အနေအထားကိုတရုတ်အနေနဲ့သတိမပြုမိပဲနေမှာမဟုတ်ပါဘူး။ဒါကြောင့်မြန်မာရဲ့အိမ်နီးချင်းအင်အားကြီးတရုတ်နိုင်ငံအနေနဲ့နှွေဦးတော်လန်ရေးကာလမှာခြံစည်းရိုးခွာထိုင်မနေပဲမြန်မာနိုင်ငံမှာစစ်ကောင်စီအလွန်ကာလတရုတ်အကျိုးစီးပွားမဟာဗျူဟာကိုသာဦးစားပေးချမှတ်ရမယ်အချိန်ရောက်နေပါပြီ။ဆယ်စုနှစ်များစွာအတွင်းစစ်ကောင်စီကပုံစံအမျိုးမျိုးနဲ့အာဏာရယူထားတဲ့ကာလတွေမှာတရုတ်အနေနဲ့မြန်မာနိုင်ငံမှာဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံထားတာကိုကြည့်ရင်မြန်မာအပေါ်မှာရှိတဲ့တရုတ်ရဲ့ဩဇာအာဏာကိုဟန်ကျက်ညီအောင်တံပြန်နိုင်ဖို့တွက်ဆနေတဲ့အိန္ဒိယရဲ့လှုပ်ရဟာဘလို့မှလက်တွေမကျပါဘူး။အိန္ဒိယအစိုးရအနေနဲ့စစ်ကောင်စီကိုထောက်ခံမှုပေးနေတာဟာအိန္ဒိယအကျိုးစီးပွားကိုဖျက်ဆီးနေတယ်လို့ဖြစ်ပြီးရေရှည်မှာမြန်မာပြည်သူလူထုရဲ့အိန္ဒိယအပေါ်ယုံကြည်မှုကိုထိခိုက်စေနိုင်ပါတယ်
။အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံဟာမြန်မာဒုက္ခသည်တွေကိုသိမ်းနှက်စီလက်ခံထားတဲ့နိုင်ငံဖြစ်ပါတယ်။မြန်မာပြည်သူတွေအမြင်မှာတော့မြန်မာစစ်ဘုတ်ချုပ်တွေနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိတဲ့ထိုင်းအစိုးရခေါင်းဆောင်ပိုင်းဟာမြန်မာအရေးမှာဘယ်လိုယက်တီရမယ်ဆိုတာမပြတ်မသားနဲ့အခက်တွေ့နေကြတယ်။ထိုင်းမှာလျှက်စစ်တပ်အထုတ်လုပ်မှုရဲ့60ရာခိုင်နှုန်းဟာတဘာဝတန်းငွေကနေထုတ်လုပ်တာဖြစ်တယ်။အဲ့ဒီတဘာဝတန်းငွေရဲ့17ရာခိုင်နှုန်းဟာမြန်မာနိုင်ငံရတနာတဘာဝတန်းငွေစီမံကိန်းကနေတင်သွင်းနေရတာဖြစ်တဲ့အတွက်မြန်မာစစ်ကောင်စီနဲ့ဆက်ဆံရေးပြတ်မှားကိုထိုင်းအစိုးရဘက်ကမလိုလားဘူးဖြစ်နေတယ်။အာဆီယံနိုင်ငံတွေထဲကစစ်ကောင်စီရဲ့ရက်စက်ရုပ်မာမှုတွေကိုပြစ်တင်ချုပ်ချတဲ့နိုင်ငံတွေလိုပဲထိုင်းအစိုးရဟာလှုပ်ဆောင်တင်တယ်။စစ်ကောင်စီနဲ့စီးပွားရေးဗန္ဒာရေးရဆက်နွယ်နေမှုတွေကိုရှော့ချတင်တယ်။ထိုင်းမြန်မာနယ်စပ်တခြားမှာရှိတဲ့ခုခံတော်လှန်ရေးတပ်ဖွဲ့တွေနဲ့ Myanmar ပြည်သူတွေကိုအကူအညီပေးသင့်တယ်လို့ Jordan Erickson ကတရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံတို့ရပ်တည်သင့်ပုံကိုရေးသားထားပါတယ
်2023ခုနှစ်မှာအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုအနေနဲ့မြန်မာနိုင်ငံရဲ့ပြည်ထနာကိုအောင်မြင်အောင်ဘယ်လိုဖြေရှင်းမလဲဆိုတာအဓိကမေးခွန်းတစ်ခုဖြစ်တယ်လို့ထိုရူထာကာဟာရှိကနီကီအေးရှားမှာရေးသားတဲ့ဂျိုကိုဝီအနေနဲ့သူ့ရဲ့သမိုင်းမှတ်တမ်းအဖြစ်မြန်မာပြည်ထနာကိုဖြေရှင်းနိုင်မလားဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်ဂျကာတာမှာပြီးခဲ့တဲ့ February 3ရက်နဲ့4ရက်နေ့တွေမှာပြုလုပ်ခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာမြန်မာစစ်ကောင်စီနဲ့ဘလို့အပေးအယူလုပ်ရမလဲဆိုတော့မဟာဗျူဟာကိုပြန်လည်ညှိနှိုင်းခဲ့ကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲဖော်ဖို့အချိန်စရသတ်မှတ်ဆောင်ရွက်မယ်။မြန်မာနဲ့အင်ဒိုနီးရှားဟာရှေ့လျတဲ့တန်တမန်ရေးရာပူးပေါင်းဆောင်ရွက်မှုတမိုင်းရှိခဲ့တဲ့1955ခုနှစ်ကအင်ဒိုနီးရှားနိုင်ငံဂျာဘာကျွန်းမှာကျင်းပပြုလုပ်ခဲ့တဲ့ဘန်တောင်းညီလာခံမှာအင်ဒိုနီးရှားရဲ့ပထမဆုံးသမ္မတဆူကာနိုနဲ့မြန်မာနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ဦးနုရောဟာအဓိကအခမ်းကဏ္ဍကနေလက်တွဲဆောင်ရွက်ခဲ့ကြပါတယ်။ဒီလိုတမိုင်းကြောင်းတွေလည်းရှိခဲ့တာကြောင့်အင်ဒိုနီးရှားသမ္မတဝီဒိုဒိုဟာအာဆီယံဥက္ကဋ္ဌအနေနဲ့သူ့ရဲ့လှုပ်ဆောင်ချက်တမိုင်းမှတ်တမ်းအဖြစ်မြန်မာပြည်နာကိုဖြည့်ရှင်းပေးလို့တဲ့နိုင်ငံရေးရည်ရွယ်ချက်လည်းရှိနေတယ်လို့ဆောင်းပါးရှင်ကဆိုပါတယ်
။ဘယ်လိုပဲဖြစ်ဖြစ်မြန်မာစစ်ကောင်စီဟာမိမကလေးပါမချမ်းလူသက်ကြေးရွာတွေကိုမီးရှို့ဆိုတဲ့ရက်ဆက်ကြမ်းကြုတ်တဲ့သူတို့ရဲ့ရာဇဝတ်မှုတွေအပေါ်တာဝန်ယူမှုတာဝန်ခံမှုမရှိတဲ့၍နိုင်ငံရေးအရာဆွေးနွေးအပြေရှားဖို့မဖြစ်နိုင်ဘူးဆိုတာကို Jordan Erickson ကတော့ရှင်းလင်းစွာထောက်ပြထားပါတယ်။ဒီအချက်ဟာအာဆီယံအပါအဝင်မြမအိန္ဒိယနိုင်ငံတွေကိုအကြံပြုထားတာဖြစ်တယ်လို့မြမစစ်ကောင်စီကိုခုခံတော်လှန်နေကြတဲ့အင်အားစုတွေအနေနဲ့လည်းအိန္ဒိယနိုင်ငံတွေကိုဘယ်လိုချင်းကပ်ဆောင်ရွက်သင့်တယ်ဆိုတာလဲညွန်ပြနေတယ်လို့ဆိုနိုင်ပါတယ်ခင်ဗျာ။
ဘောမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သွင်းနိုင်ကအလိမ္မာနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဆရာနာသိမ့်မှုအလွန်အဓိကဆုံးယုံမှု9ရက်နဲ့မြန်မာလူအဖွဲ့အစည်းအတွက်မျှော်လင့်ချက်အလင်းတန်းတစ်ခုကို ISP မြန်မာကဒီတစ်ပတ်မြင်ကွင်းကျယ်မတ်စုမှာမြေအုပ်တို့ပြိုလျားဆိုတဲ့အမည်နဲ့အပိုင်း3ပိုင်းခွဲပြီးတော့တင်ဆက်တော်မှာဖြစ်ပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မတ်စုမှာတော့ဒီအကြောင်းချင်းရာတွေကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
ဆရာနာသိန်းအကျိုးဆက်ကြောင့်နှစ်နှစ်အတွင်းဆုပ်ယူခဲ့တဲ့အကြောင်း9ရက်နဲ့အနာဂတ်လူ့အဖွဲ့အစည်းအတွက်မျှော်လင့်စရာအကြောင်းအရာတစ်ခုကို ISD မြန်မာကတင်ပြသွားပါမယ်။မြေဥတုပြိုလျာခေါင်းစဉ်နဲ့တင်ဆက်မဲ့ဒီအကြောင်းအရာမှာအပိုင်း3ပိုင်းခွဲပြီးဖော်ပြဖို့ရှိပါတယ်။အခုတစ်ပတ်မှာတော့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံဖြတ်ကျော်မှုကိန်းကဏ္ဍတွေမှာဆုပ်ယူခဲ့တာတွေနဲ့အနာဂတ်မျှော်လင့်ချက်လေးနက်တစ်ခုကိုပြောပြသွားပါမယ်။အာနာသိမ့်ခဲ့တဲ့အကျိုးဆက်ကြောင့်နိုင်ငံတကာဆက်ဆံရေးကဏ္ဍမှာဆွေးယုတ်တာတွေအများကြီးရှိခဲ့ပြီးထင်ရှားတဲ့ဖြစ်ရပ်၃ခုရှိပါတယ်။ပထမဖြစ်ရပ်ကတော့ကုလသမဂ္ဂမှာမြန်မာအမြဲတမ်းကိုယ်တိုင်ကိုစားပြုခွင့်နေရာကိုစစ်ကောင်စီကနှစ်နှစ်ဆက်တိုက်ဆုံးရှုံးခဲ့တာပဲဖြစ်ပါတယ်။အာဆီယံထိပ်သီးအစည်းအဝေးမှာစစ်ကောင်စီဥက္ကဋ္ဌကိုမဖိတ်ဘဲဇက်တိုက်ခြံလှမ်းခံထားရတာကတော့ဒုတိယဖြစ်ရပ်ဖြစ်ပါတယ်။တတိယဖြစ်ရပ်ကတော့နှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးဆိုင်ရာဆုံးဖြတ်ချက်တစ်ခုပေါ်ထွက်ခဲ့တာပါအခုလိုနိုင်ငံတကာဆက်ဆံရေးမှာဖက်ကျင်ခံရချိန်မှာစစ်ကောင်စီဟာရုရှားနဲ့တရုတ်နိုင်ငံကိုပိုအားထားလာပါတယ်အာဏာသိမ်းမှုအလွန်မှာစစ်ကောင်စီဥက္ကဋ္ဌဟာရုရှားနိုင်ငံကို၃ချိန်တွားရောက်ခဲ့ပြီးရုရှားသမ္မတပူတင်နဲ့ပါတွေ့ဆုံခဲ့ပါသေးတယ်အာဏာသိမ်းမှုအလွန်တရားဥပဒေစိုးမိုးမှုကင်းမဲ့လာတာကြောင့်မြန်မာနိုင်ငံကိုနိုင်ငံဖြတ်ကျော်မှုကွင်းတွေရဲ့အခြေတရားနိုင်ငံတစ်ခုအဖြစ်စောင့်ကြည့်ခံရတာကလည်းဂရုပြုရမယ့်ဆုံးယုံမှုတစ်ခုပါထိုင်းမြန်မာနယ်စပ်တစ်လျှောက်ပါရွှေကုတ်ကူမြို့တည်အပြင်နောက်ထပ်မြို့တည်သုံးခုတမ်းမှလည်းပေါ်ပေါက်လာပါတယ်ဒီနေရာတွေမှာလောင်းကစားနဲ့ငွေကြေးလိမ်လည်တဲ့ကိုင်းတွေအခြေစိုက်ကြပြီးလူကုန်ကူးမှုကြီးစိုးရာဒေသတွေဖြစ်လာပါတယ်တရုတ်မြန်မာနယ်စပ်မှာရှိတဲ့UWS ရဲ့ထိန်းချုပ်ဒေတာတွေမှာလည်း လူကုန်ကူးခံရတဲ့ဖြစ်ရပ်တွေပိုများလာပါတယ်မြန်မာနိုင်ငံသားတွေသာမကထိုင်းမလေးရှားအိန္ဒိယနဲ့ကင်ညာနိုင်ငံသားတွေပါလူကုန်ကူးခံရပြီးတရားမဝင်လုပ်ငန်းတွေမှာစီထိုင်းခံခဲ့ရပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းဆွတ်ယုတ်တာတွေရှိခဲ့ပြီးမယ်လူငယ်တွေရဲ့အားစိတ်ပါဝင်မှုနဲ့ယုံကြည်ချက်အတိုင်းမြဲမြံစိတ်တွေဟာလူ့အဖွဲ့အစည်းအတွက်ပျော်လင့်ချက်လည်နံဖြစ်ပေါ်ထွက်လာပါတယ်။အာနာသိမ့်မှုအလွန်မှာတက္ကသိုလ်ကျောင်းသားအ ਨੇ ဆုံး3သိန်းကနေ5သိန်းဝန်းကျင်ဟာကျောင်းပြန်မတက်ပဲစီရီယမ်လှုပ်ရှားမှုမှာပါဝင်နေကြပါတယ်။လက်နက်ဆွဲကင်တော်လန်နေကြတဲ့တပ်ဖွဲ့ဝင်တဲ့2သိန်းလောက်မှာလည်းလူငယ်တွေအများပြားပါဝင်နေတာပါ။စီရီယမ်လှုပ်ရှားမှုမှာပါဝင်နေကြတဲ့အစိုးရဝန်ထမ်း3သိန်း8000တန်းမနဲ့ရှိရမှာလဲလူငယ်တွေပါဝင်နေကြပါတယ်လူငယ်တွေရဲ့စန္ဒအားကိုကျိုးစွမှုအားစိတ်တက်အားနဲ့ညာနာအားတွေကိုအဟောတိကံမဖြစ်စေဘူးလည်းပဲတီးတီးကခေါင်းဆောင်တွေရဲ့တာဝန်ဆိုတာနှလုံးသွင်းစရာလည်းဖြစ်ပါတယ
်မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာရဲ့မြင်ကွင်းကြံမှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။မကြာခင်မှာတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီမတိုင်ခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါ။မအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ရခင်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။တွေကိုနားထောင်ရတာအရင်ကောင်းပါတယ်။မသိတဲ့အရာတွေကိုလည်းသိခွင့်ရလို့ကျေးဇူးတင်ပါတယ်။သတင်းတင်ဆက်သူအားလုံးကျန်းမာပါစေ။စိတ်နှလုံးချမ်းမြေ့ပါစေ။ကျွန်တော်ဆုတောင်းပေးပါတယ်လို့ရေးလာတဲ့သူကသောရရှင်ရေးရဲဖြစ်ပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကိုရေးရဲကိုလည်းစိတ်နှလုံးချမ်းမြေ့ကျန်းမာရွှင်လန်းပေးကင်းပါစေလို့ပြန်ပြီးဆုတောင်းပေးချင်ပါတယ်ရှင်။တနေ့ပြီးခဲ့တဲ့ဖေဖော်ဝါရီ24ရက်နေ့ဟာရုရှားတပ်ဖွဲ့ရဲ့ယူကရိန်းကိုလုံးရင်းနဲ့ဝင်ရောက်ကျူးကျော်စစ်ထိုးတဲ့နှစ်ပတ်လည်နေ့ဖြစ်ပါရဲ့နော်။ယူကရိန်းမြို့တော်ကီဖ်ကိုရုရှားကသိမ်းလိုက်နိုင်ဖို့အတွက်ရပ်ပိုင်းမောင်းနေမှာသတင်းပတ်အတိုင်းတာပဲကြားမယ်လို့နိုင်ငံရေးအကဲခတ်တွေကအစပိုင်းမှာမှန်းငိမ့်ထုတ်ထားတာပါ။အမေရိကန်ကခေါ်ထုတ်ပေးမယ်ဆိုတဲ့ကန့်လန့်ချက်ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကမြန်မြန်ဆန်ဆန်ပယ်ချခဲ့ပြီးတော့သူနဲ့သူ့ရဲ့အစိုးရအဖွဲ့ဝင်တွေကီဖ်မြို့တော်မှာပဲဆက်ရှိနေမယ်ကြောင်းဗီဒီယိုကတစ်ဆင့်ပြောကြားခဲ့ပါတယ်။တနေ့အကြာမှာလည်းကီဖ်မြို့တော်ကယူကရိန်းအချုပ်အခြာအောင်မှာပဲဆက်ပြီးတော့ရက်တည်နိုင်ခဲ့ပါတယ်နော်ဒီယူကရိန်းစစ်ပွဲကြီးကြောင့်တစ်ကမ္ဘာလုံးအတွက်တော့ရိုက်ခတ်မှုတွေရှိနေခဲ့ရရှိနေစေလဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တယောက် Regina Wine ဆိုတဲ့သောရရှင်ရေးလာတာက
ဒါကြောင့်ကမ္ဘာဘယ်နေရာမှာဖြစ်ဖြစ်မတိကြိုးကြံပြုတ်ပြီးစိတ်မဝင်စားလို့မရတော့ပါဘူးလူမှုရေးကိုမထိခိုက်ပေမဲ့စစ်ပွဲရေးကအနည်းနဲ့အများဓာတ်ရိုက်ဓာတ်မမဟုတ်ရင်တဆင့်ခံစီးဆင်းနေကြတဲ့အတွက်ကုန်စည်နှုန်းတွေထိခိုက်လာတာနဲ့အမျှတကယ်တမ်းဖြစ်လာပြီဆိုတမန်နဲ့အောက်ခြေလူရန်စားတွေအဖို့တကယ်မလွဲတာပါအခုလည်းပြည်ရင်းမှာထွက်တဲ့အခြေခံစံတောင်မှတပြီးကို2500ဖြစ်နေပါပြီအရင်ပေါ်ဆန်းအမြင့်လိုင်းနေပါဖြစ်နေတာပ
ါဒါကယူကရိန်းစစ်ပွဲကြောင့်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းစစ်ပွဲရေးဘလို့ရိုက်ခတ်မှုတွေရှိလဲဆိုတာဒီတော့ရှင်ဆက်ဆက်ပြီးရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်ဒီစစ်ပွဲရေးရိုက်ခတ်မှုအကျိုးဆက်တွေကလက်ရှိခံစားနေကြရတာဖြစ်ပါတယ်ရှင်ဒီလိုမျိုးရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာတစ်နှစ်ပြည့်လာခဲ့ပြီအချိန်မှာတော့2023ဖေဖော်ဝါရီလ22ရက်နေ့ကတော့ရုရှားသမ္မတပူတင်ကအဖအတိုင်းပြည်ကာကွယ်စောင့်ရှောက်သူများဂုဏ်ပြုခန္ဓာကျင်းပမိန့်ခွန်းပြောပြီးတော့လူမှုပရိသတ်ကိုစိတ်သက်တက်ကြွအောင်စူးစီးခဲ့ပါတယ်။အဖအတိုင်းပြည်ကိုကာကွယ်စောင့်ရှောက်တဲ့သူတွေကိုထောက်ခံကြောင်းပြသတယ်ဆိုပြီးတော့ဒီတိုက်ပွဲမှာတိုက်နေတဲ့ရုရှားစစ်သားတွေကိုဂုဏ်ပြုသွားတာဖြစ်ပါတယ်။ရုရှားနိုင်ငံသားတွေလည်းအားကစားခွင့်အပြည့်အစုံတက်ရောက်ပြီးတော့သမ္မတပူတင်ကိုထောက်ခံကြောင်းပြသခဲ့တာပါ။ဒီမှာ Facebook စာမျက်နှာမှာလာရေးလာတဲ့သောရရှင်ကသူများနိုင်ငံကိုမတရားကျူးကျော်တာဂုဏ်ယူစရာမဟုတ်တာကိုဘာတွေဂုဏ်ယူကြနေတာပါလဲ
မသိရင်ပဲကျိုးကျော်လာတဲ့ရန်သူတွေကိုအသက်ပေးပြီးတော့တိုက်ထုတ်နေရတယ်လို့မျိုးခုံဖြူပွဲလုပ်ပင်းနေတာမျိုးနဲ့တွေ့ပါတယ်ဆိုတော့ရေးလာပါတယ်အဲ့ဒီ tomorrow view က2023ခုနှစ်မှာအပတ်စဉ်အစီအစဉ်အစ်စ်လေးတွေကိုထုတ်လွှင့်တင်ဆက်ပေးနေပါတယ်နော်။ဒီထက်မှဥရုယာတီနဲ့အနာဂတ်ကဘာဆိုတဲ့အစီအစဉ်လည်းပါပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းရေးဥရုယာတီပြောင်းလဲမှုတားဆီးရေးတို့က tomorrow ကဘာကြီးအတွက်ဘလောက်အရေးပါသလဲ။ဒီကိစ္စဘလို့စ조사လှုပ်ဆောင်နေကြလဲဆိုတာကိုအပတ်စဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။စနေညရေဒီယိုထုတ်လွှင့်ချက်နောက်ပြီးရုပ်မြင်သံကြားပေါ်ကရေဒီယိုထုတ်လွှင့်ချက်ဒီမှာနားဆင်ကြည့်ရှုနိုင်ပါတယ်။ဒါနဲ့တစ်ဆက်တည်းပဲပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနည်းလာလို့အစိုးရမိပါတယ်လို့ရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်
။ကျွန်တော် VOA ကိုရေဒီယိုနဲ့ရောဖုန်းနဲ့ပါအမြဲနားထောင်ပါတယ်။ VOA ကိုတခါမှစာမရေးဘူးပါဘူး။ပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေနဲ့ပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနည်းပါးလာရတာဟာစိုးရင်စရာကောင်းလာပါတယ်ဗျ။ကျွန်တော်တို့ဟာကွာကြီးမှရှင်သန်နေသည့်ကာလပတ်လုံးကိုယ့်ပတ်ဝန်းကျင်ကိုတက်ဆွမ်းသလောက်ကိုယ့်ပတ်ဝန်းကျင်ကိုထိမ့်သိမ့်ကာကွယ်ကြပြီးတော့နောက်မျိုးဆက်တွေကိုတန်ရှင်းလက်ဆက်တဲ့ပတ်ဝန်းကျင်တစ်ခုအဖြစ်ဆက်ထိန်းသိမ်းထားတဲ့မဟုတ်လား။တေချာတာတစ်ခုကတော့ကိုယ့်ပတ်ဝန်းကျင်ကိုကိုရနိုင်သလောက်လုံနိုင်သလောက်တယောက်ချင်းစီကပူပေါင်းလှုပ်ဆောင်ဖို့လိုမယ်။အခုလိုအချိန်မျိုးမှာဆိုရင်ပေါ့အခက်အခဲအကျက်တဲတွေအမျိုးမျိုးနဲ့ရင်ဆိုင်နေကြရတာတွေကိုသိပါတယ်။ကျွန်တော်တို့မလုံရင်မလုံနိုင်ခဲ့ရင်တော်တော်ကြီးကိုအချိန်ကြီးစိုးသွားတော့မှာပါ။ရနိုင်သလောက်လုံနိုင်သလောက်ကိုအခက်ခဲအဟန့်တားတွေရှားကအကန့်အသတ်တွေရှားကအစွမ်းကုန်လုပ်ရမှာပါပဲမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်အရေးလှုပ်ဆောင်မှုနှိုးဆော်မှုတွေနည်းသက်တ်နည်းလာပြီးတော့အခုဆိုနိုင်ငံရေးအခြေအနေတွေကြောင့်ပါတော်တော်လေးကိုယိုယွင်းပျက်စီးနေပါပြီပိုဆိုးတာကသဘာဝပတ်ဝန်းကျင်ထိန်းသိမ်းသမားတွေကိုတော့ဖန်ဆီးစစ်ဆေးတာတွေဖိနှိပ်ချုပ်ချယ်တာတွေတရင်မှကြားရတာပါအဲ့လိုဖိနှိပ်နေသေးတော့ဘာကူမှထိထိရောက်ရောက်မလုံနိုင်သလိုရသည်ရထိုက်တဲ့ပြည်ပအကူအညီတွေရလာတော့မှမဟုတ်သလိုပြည်သူလူထုနဲ့ပတ်ဝန်းကျင်အပေါ်မှာပါတက်ရောက်ဆေးမှာပါမကူညီခြင်းနေပါမနှောက်ယှက်ပါနဲ့ဆိုတဲ့အခြေအတိုင်းပြောကြပါတယ်ကျွန်တော်တို့ဟာအဲ့ဒီစိုးကျုပ်ကိုတည်တည်တသာကြီးကိုခံနေရမြင်နေရပါပြီကျွန်တော်တို့ကဒေသခံတွေကိုနားဝင်လာအောင်မြင်တတ်လာအောင်ပတ်ဝန်းကျင်ဆိုင်ရာပညာပေးတွေလိုမျိုးသင်တန်းပေးတာတွေမျိုးအလုပ်ကိုင်အခွင့်အလမ်းကောင်းတွေဖန်တီးတာမျိုးတွေလှုပ်တင်ပါတယ်တော်တော်လေးကိုဘေးကျက်နှံကျက်ဖြစ်နေကြပါတယ်သူတို့ကတော့သူတို့အကြောင်းပြောတာအကုန်ကြားတယ်မကြားကျင်သလိုနားတွေပိတ်ထားပေမဲ့လူတွေသူတို့အကြောင်းဘာပြောနေသလဲဆိုတာကြားရအောင်နည်းနည်းတော့ဖွင့်ထားတယ် VOE ဖွဲ့သားအလုံးချီးသူပါဗျာ
ကိုကျော်သူဝင်းစာရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်သူပြောသွားသလိုပါပဲဒီပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ကအချိန်ကာလဆောင်လို့မရတဘာဝကပေးအနေတွေကလည်းအချိန်ကာလနိုင်ငံအနေအထားကိုမဆောင်ဖြစ်ပျက်ကြတာဖြစ်ပါတယ်နော်ဒါကြောင့်မလို့အခက်အခဲတွေရှိနေတဲ့ကြားကပဲပတ်ဝန်းကျင်ထိန်းသိမ်းရေးကိုတက်နိုင်တဲ့အပိုင်းကတနိုင်တစ်ပိုင်းအသိချက်လှုပ်ဆောင်မယ်ဆိုရင်တော့လူသားမျိုးဆက်အတွက်ကောအခုလက်ရှိကြုံနေရတဲ့ဒုက္ခတွေရောနည်းနည်းတော့လျော့ပါစေမယ်ထင်ပါတယ်။ဒါကလည်းနိုင်ငံကိုဥဆောင်တဲ့သူတွေအဓိကအမြင့်ချင်းချင်းနဲ့လမ်းပြလှုပ်ဆောင်ရမှာပါ။ဒီတော့ရှင်ပြောသလိုသူ့စကားတိုင်းပြောရမယ်ဆိုရင်တော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကိုဖန်ဆီးစစ်ဆေးတာတွေဖိနှိပ်ချုပ်ချယ်တာတွေလောက်တာကတော်တော်ကိုနားလည်ရခက်ပြီလို့ပဲပြောရမယ်ထင်ပါတယ်ရှင်။ကိုယ်တော်တော်ရရှိနေမေးလာတဲ့ထင်မှာတော့ passport ရုံးနေဘယ်တော့ပြန်ဖွင့်မလဲသိချင်ပါတယ်ဆိုတော့မကြာခဏရေးလာကြတာတွေတွေ့ရပါတယ်တရားမကပါဘူးเนาะ messenger ထဲမှာမျောလင်းချက်တွေဝေဝါးနေလို့ပါတဲ့ဟုတ်ကဲ့အခုတော့ကျွန်တော်တို့ဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲ passport ကို online ကနေပြီးတော့ပြန်ပြီးတော့ရှောက်ထားလို့ရပြီဆိုတဲ့အကြောင်းသတင်းတင်ပြပေးခဲ့ပါတယ်เนาะအဲ့ဒီသတင်းလည်းအားလုံးကြားပြီးလောက်ပြီးထင်ပါတယ်မြန်မာနိုင်ငံဒေသအများပြားမှာစစ်တပ်ကခြေရွာတွေကိုတိုက်ခိုက်လို့ဒေသခံပြည်သူတွေအကြီးအကျယ်ဒုက္ခရောက်နေရတဲ့တဲ့တွေအခုတလောဇက်တိုက်တက်လာနေပါရဲ့နော်ဒီလိုအခြေအနေကြုံကြရတဲ့သရရှင်တွေလည်းစာရီရေးပို့ဓာတ်ပုံတွေလှမ်းပို့ကြတာတွေကျွန်တော်တို့ရရှိပါရဲ့ရှင်ဒီမှာနော်မသိရွာကန်တူဖြစ်ပါတယ်ဆိုပြီးရေးလာတဲ့သရရှင်က
အခုအရာတော်ဒေသတောင်ပိုင်းကိုမီးရှို့နေပါတယ်လက်နက်ကြီးတွေနဲ့လည်းအဆက်မပြတ်ပစ်နေပါတယ်စိတ်သူနွားအုပ်တွေနဲ့စစ်ရှောင်တွေနေပူကြီးတဲ့မောင်းညပြေးကြတဲ့ဒုက္ခရောက်နေကြပါတယ်ဖေဖော်ဝါရီ22ရက်မွန်းတဲ့12နာရီခွဲလောက်ကစပြီးဖြစ်တာပါအခုအချိန်ထိလည်းပြစ်ခတ်နေကြစေဖြစ်ပါတယ်ခင်ဗျအ
ရာတော်နဲ့တောင်ပိုင်းကအခြေအနေကိုအဲဒီကသောရရှင်စာရေးပြီးလှမ်းပြောလာတာဖြစ်ပါတယ်သောရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော် ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သတို့ရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီဝေမြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဖီဝေမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဒီရန်ရဲ့ကင်းရှင်ရှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာကဏ္ဍကိုမဟိတနာကျော်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အိန္ဒိယနိုင်ငံကနီးပညာကုမ္ပဏီတစ်ခုဟာရုံးစင်းချိန်ရောက်တာနဲ့အလုပ်ဆက်လုပ်လို့မရအောင်ဝန်ထမ်းတွေရဲ့ကွန်ပျူတာကိုပိတ်ပစ်မဲ့ software တစ်ခုကိုတီထွင်အသုံးပြုနေပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကဆောက်လက်စတိုက်တစ်ခုမှာဖွင့်ထားတဲ့ကော်ဖီဆိုင်တစ်ခုဟာလူငယ်တွေကြားမှာတော့ရေပန်းစားနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ညာနဲ့မက်ခင်ဖြူတွေးတို့တင်ဆက်ပေးထားပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံကနီးပညာကုမ္ပဏီတစ်ခုဖြစ်တဲ့ Soft Grid Computer Company ဟာရုပ်စင်းရရောက်တာနဲ့အလုပ်ဆက်လုပ်လို့မရအောင်ဝန်ထမ်းတွေရဲ့ကွန်ပျူတာကိုပိတ်ပစ်မဲ့ software တစ်ခုတီထွင်အသုံးပြုနေပါတယ်။ဝန်ထမ်းတွေအတွက်အလုပ်နဲ့ကိုယ်ပိုင်အချိန်မျှမျှတတရစေဖို့အတွက်အခုလို software ဖန်တီးအသုံးပြုတာဖြစ်ပြီးမိသားစုအတွက်အချိန်ပိုပေးနိုင်စေဖို့လည်းယူရတာပါလို့ CEO AJ Kolani ကပြောပါတယ်။အလုပ်ဆက်လုပ်လို့ကွန်ပျူတာဖွင့်လိုက်တဲ့အချိန်ကစပြီးတော့အလုပ်စင်းချိန်အထိကွန်ပျူတာ software ကမှတ်သားထားမှာဖြစ်ပြီးအချိန်ပြည့်ကန်ပြီး10မိနစ်အလိုမှာကွန်ပျူတာက3ဘေးစာသားထွက်လာမှာပါ။အဲ့ဒီစာသားကတော့တတိသင်အချိန်ပြည့်ပြီးရုံးကွန်ပျူတာဟာ10မိနစ်အတွင်းမှာပိတ်သွားမှာဖြစ်ပြီးအိမ်ပြန်မှာလို့ရေးသားထားတာပါ။အဲ့လိုလှုပ်ဆောင်တာကိုဝန်ထမ်းတွေကကြိုဆိုပြီးအိမ်မှာလည်းလှုပ်ရှားတွေရှိသေးတာကြောင့်အမျိုးသမီးဝန်ထမ်းတွေကလည်းသဘောကျနှစ်သက်ပါတယ်။ဒီ software ကြောင့်ပုံမှန်ညဘက်စိတ်ဖိစီးမှုမရှိဘဲအိတ်ဖြစ်တယ်လို့ဝန်ထမ်းတွေကပြောကြပါတယ်။အချင်းကြာကြီးအလုပ်လုပ်တာကြောင့်လူတောင်းနဲ့ချီပြီးတစ်နှစ်တစ်နှစ်သေဆုံးနေကြပြီးကက်ယောဂါကာလကြီးအထွဲမှာပိုဆိုးလာတဲ့အခြေအနေတခုဖြစ်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်း2021ခုနှစ်တုန်းကထုတ်ပြန်ထားပါတယ
်။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကဆောက်လက်စာတိုက်တစ်ခုမှာဖွင့်ထားတဲ့ coffee sign design ဟာလူငယ်တွေကြားရေပန်းစားနေပါတယ်။ area 092လို့နာမည်ပေးထားတဲ့ဒီ coffee sign ဟာဆောက်လက်စာသုံးတဲ့တိုက်တစ်ခုမှာဖွင့်ထားတာဖြစ်ပြီးတော့92ရက်ပဲဖွင့်มาဖြစ်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့092ဆိုတဲ့နာမည်ဟာကိုရီးယားဘန်းစကားအရကွန်ကရစ်အတန်တွက်နဲ့နှီးစက်တာကြောင့်လို့ဒီဆိုင်ကိုပူးတွဲဖွင့်လှစ်ခဲ့သူတဦးဖြစ်တဲ့အိုးစွန်စုတ်ကပြောပါတယ်ရုပ်တရက်ကြည့်လိုက်ရင်တော့ coffee sign လို့မသိစေရပဲဆောက်လုပ်ရေးလုပ်ငန်းလုံးလက်စာတိုက်တစ်ခုတည်းရောက်နေတယ်လို့ခန်းစားသွားရစေမှာပါတာပေါ်လင်မိုးကအပြာစားကြီးနဲ့ကာထားသလိုအထဲမှာလည်းသတိပေးစာသားတွေနဲ့ရေပိုက်တွေကိုဒီအတိုင်းကြီးတက်ဆင်ထားတာကိုမြင်ရမှာပါဒါပေမဲ့လည်းဒီဆောက်လက်စာတိုက်ထဲမှာဖွင့်ထားတဲ့ coffee sign ဟာတခြား coffee sign တွေလိုပဲဘေးကင်းတန့်ရှင်းပါတယ်လို့ကျန်းမာရေးအာဏာပိုင်တွေကစစ်ဆေးပြီးဖြစ်ပါတယ်တချို့လာရောက်စားသုံးသူတွေကလည်းဘေးကင်းလုံခြုံရေးအတွက်ကော်မာအုပ်ထုပ်တွေစောင်းထားသလိုတချို့တွေကတော့ကွန်ကရစ်နံရံတွေပေါ်မှာဘ ပကြီးွေ ရေးချယ်ကြပါတယ်။ 62 ရက်ပြည့်သွားတဲ့နောက်ပိုင်းမေလမှာတော့ ဒီတိုက်ဆောက်လုပ်ရေးတွေကိုပြန်လုပ်မှာပါခင်ဗျာ။
ဆာဘူရူဒေတာကအမျိုးသမီးတွေကြီးတည်တဲ့နေထိုင်ကြတဲ့ရွာလေးတစ်ရွာအကြောင်းတင်ပြပေးပါမယ်။ဦးမိုးချာရွာတီထောင်ချားတာနှစ်ပေါင်း30ကျော်လောက်ရှိနေပြီဖြစ်ပြီးတော့အိမ်တွင်အကျွမ်းဖက်ခံရတဲ့အမျိုးသမီးတွေကိုကဲကျင်ဖို့အတွက်အမျိုးသမီးတွေကြီးစုပေါင်းတီထောင်ချားတာပါ။ဦးမိုးချာဆိုတာကတော့ဆွာဟီလီဘာသာစကားဖြစ်ပြီးညညွတ်ချင်းဆိုတဲ့အဓိပ္ပာယ်ရပါတယ်။ဒီရွာကိုတီထောင်ခဲ့
ီကြောင်းတက်ခွင့်မရပဲအခုမှကြောင်းတက်ခွင့်ရတဲ့အကြောင်းလေးပြောပါရယ်။အင်္ဂလိပ်ချက်ဖတ်မှုခံရတာအမျိုးသမီးလိန်အင်ကဖျက်တောက်ခံရတာကလေးဘဝနဲ့ယောက်ျားပေးစားခံရတဲ့အနီးအနားဒေသကအမျိုးသမီးတွေကိုကယ်တင်မှုဖြစ်ပြီးအမျိုးသမီးတွေဟာကိုအားကိုကိုပြီးအသက်မိုးဝမ်းကြောင်းပြုကြပါရယ်။သူတို့ရဲ့အဓိကလုပ်ကိုင်ကတော့ရိုးရပရီးတွေလှုပ်ပြီးကမ္ဘာလှည့်ခီးသွွားတွေနဲ့အနီးအနားရွာတွေကိုရောင်းချတာပါ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟောလိဝုဒ်အရက်က Universal Studio ဖျော်ဖြေရေးခြံကြီးထဲမှာ Super Nintendo World လို့ခေါ်တဲ့ Nintendo ဂိမ်းတွေဆော့လို့ရတဲ့အပန်းဖြေနေရာတစ်ခုကိုထည့်သွင်းဖွင့်လှစ်လိုက်ပါတယ်။ Nintendo ဂိမ်းကုမ္ပဏီကထုတ်လုပ်တဲ့နာမည်ကြီး Mario ဂိမ်းပုံစံတူတွေဖန်တီးထားပြီးတော့မိုးပွင့်ကြီးတွေ၊လက်ကြီးတွေနဲ့ဂိမ်းတွေကစားလို့ရအောင်ဖန်တီးထားပါတယ်။ဂန်နဝင် Nintendo ဂိမ်းဒီဇိုင်နာ Shigeru Miyamoto ကိုယ်တိုင်တက်ရောက်ဖွင့်လှစ်ခဲ့ပြီးတော့အခုလိုဂိမ်းတွေကိုအပြင်မှာလူကိုယ်တိုင်ပါဝင်ကစားလို့ရအောင်ဖန်တီးထားတဲ့အတွက်တကယ်ကိုအံ့ဩစရာပါပဲလို့ Universal Creative Company ကဒူးဥက္ကဋ္ဌဂျွန်ကွန်ဖီနိုကပြောပါတယ်။လာရောက်လဲပတ်သူတွေအနေနဲ့လဲဒီအပန်းဖြေကစားကွင်းကြီးတဲကိုဝင်လာလိုက်တာနဲ့အထဲမှာစောက်ထားတာတွေနဲ့စော်ကစားနိုင်ပြီးတော့လက်မှာပတ်ထားတဲ့လက်ပတ်ကနေလဲဂိမ်းထဲမှာလိုပဲအမှတ်တိုးအောင်လုပ်လို့ရပါတယ်။
သူကြဆမ်းများသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မက်ခင်ပြည်ပြည်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေတင်းတင်းနေနေညပိုင်းမှာပါသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကြန့်ရှိနေသေးတဲ့အချိန်တွင်းမှာတော့သတင်းချင်းချုပ်ကိုမိုင်းချင်းနိုင်ကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။တင်းင်းလာနေမှာစတင်ကျင်းပါတော့မယ့်52ချိန်မြောက်လူခွင့်ရေးကောင်စီညီလာခံအတွက်ရုရှားနဲ့အီရန်နိုင်ငံတွေကသူတို့ရဲ့ထိတ်တန့်ကိုယ်စားလှယ်တွေကိုဆေးလွတ်ထားပါတယ်။ညီလာခံအဖွဲ့မှလည်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုယ်တိုင်အဖွဲ့မိကွန်းပြောကြားဖို့ရှိပါတယ်။ဒါအပြင်ကွန်ဂိုမွန်တနီဂရိုနဲ့ကိုလံဘီယာနိုင်ငံ၃နိုင်ငံကသမရတွေလည်းတက်ရောက်မှာဖြစ်တယ်လို့ပြင်သစ်ဂျာမနီရုရှားနဲ့အီရန်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေလည်းညီလာခံဖွင့်ပွဲကိုတက်ရောက်ကြမှာပါ။တရင်း၅ဘက်ကြာမဲ့လူခွင့်ရေးကောင်စီညီလာခံအတွင်းကမ္ဘာထိပ်တန်းအရေးတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ရှင်။စစ်ကောင်စီရဲ့အင်အားသုံးနှိမ်နှင်းမှုတွေနဲ့ပတ်သက်လို့ပြည်နယ်အခြေလက်တွေပါတဲ့မြန်မာနိုင်ငံလူခွင့်ရေးအစိုးရခန့်စာကိုမတ်လ9ရက်နေ့မှာလူခွင့်ရေးကောင်စီညီလာခံမှာမဟာမင်းကြီးတက် Vocal Talk တင်သွင်းဖို့ရှိကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်။ February 24ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီး Vocal Talk နဲ့တွေ့ဆုံခြင်းမှာလဲမြန်မာနိုင်ငံမှာဆက်လက်ပြီးတော့ဆိုးရွားနေတဲ့လေကြောင်းပစ်ခတ်တိုက်ခိုက်မှုတွေ၊ရွာတွေကိုမီးရှို့၊လူတွေကိုဖမ်းဆီးတပ်ဖြတ်နေတဲ့အခြေအနေတွေကိုတင်ပြခဲ့ကြောင်းလူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။လူခွေရေးမဟာမင်းကြီးတာဝန်ကိုမနစ်ကစတင်ထမ်းဆောင်ခဲ့တဲ့ Vocal Talk အနေနဲ့သူ့ရဲ့မြန်မာနိုင်ငံအစီရင်ခံစာကိုပထမဆုံးအကြိမ်တင်သွင်းမှာပါမဟာမင်းကြီးအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်တဲ့အစီရင်ခံစာကိုမကြာသေးခင်ကလည်းတင်သွင်းထားပါတယ်52ချိန်မြောက်လူခွေရေးကောင်စီညီလာခံကို February 28ရက်နေ့မှာစတင်မှာဖြစ်ပြီး April 4ရက်နေ့မှာအဆုံးသတ်ဖို့ရှိပါတယ်ရှင်
ရင်းချင်းချုပ်ကိုမိုင်းရင်တိုင်းညညာပေးကြတာဖြစ်ပါတယ်ဒီညစီစဉ်ထုတ်လို့ရေးမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Chandler နဲ့ TM1 တို့ဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America,